မြတ်စွာဘုရားဟောကြားထတော်မူတဲ့ယုတ်တရားမြတ်စွာဘုရားဟောကြားထတော်မူတဲ့နန္တရားအကြောင်းကိုနည်းနည်းလေးကြိုတင်ပြီးပြောမယ်။ယုတ်တရားတွေကိုရူပခန္ဓာလို့ခေါ်တယ်။နန္တရားတွေကိုတော့ဝေဒနာခန္ဓာ၊သိညာခန္ဓာ၊သင်္ခါရခန္ဓာ၊ဝိညာဉ်ခန္ဓာဆိုပြီးတော့လေးစုလေးပုံပုံပြီးတော့ဟောထားပါတယ်။ခန္ဓာ၅ပါးဆိုတာနဲ့ယုတ်နာ၂ပါးဆိုတာအတူတူပါပဲ။ယုတ်တရားဆိုတာကပုံစံအမျိုးမျိုးပြောင်းလဲပြီးဖြစ်တယ်လို့ရှိကဖြစ်သွားတဲ့ယုတ်တန်တတိအစဉ်နဲ့နောက်ထပ်ဆက်လက်ပြီးဖြစ်ပေါ်နေတဲ့ယုတ်တန်တတိအစဉ်တို့ရှင်းနေနောက်တူညီမှုမရှိဘဲမတူခြားနာကွဲပြားစွာဖြစ်တတ်တဲ့သဘာဝဖြစ်လို့သူတို့ကယုတ်လို့ခေါ်တယ်။ဘာကြောင့်ဒီလိုမတူကွဲပြားမှုဒီဖြစ်ပေါ်နေရသလဲလို့မေးတော့ဒီတေနာပိရုပ္ပတိအုန်နီနာပိရုပ္ပတိသိက္ခာယပိရုပ္ပတိပိပတာယပိရုပ္ပတိစသည်ဖြင့်မြတ်စွာဘုရားဟောတာအမှုဒ္ဒကြောင့်လည်းယုတ်တန်တတိအစဉ်ဒီအမျိုးမျိုးပြောင်းလဲပြီးဖြစ်နိုင်တယ်အေဒ္ဒကြောင့်လည်းယုတ်တန်တတိအစဉ်ဒီအမျိုးမျိုးပြောင်းလဲပြီးဖြစ်နိုင်တယ်သာလမုဒိမှုကြောင့်လည်းယုတ်တန်တတိအစဉ်ဒီအမျိုးမျိုးပြောင်းလဲပြီးဖြစ်နိုင်တယ်။မုဒိမှုကြောင့်လည်းယုတ်တန်တတိအစဉ်ဒီအမျိုးမျိုးပြောင်းလဲပြီးဖြစ်နိုင်တယ်။မွေကဲ့ရင်လည်းယုတ်တန်တတိအစဉ်ဒီအမျိုးမျိုးပြောင်းလဲဖြစ်နိုင်တယ်။ကိင္ကဲ့ရင်လည်းမွေယုတ်တန်တတိအစဉ်ဒီအမျိုးမျိုးပြောင်းလဲပြီးဖြစ်နိုင်တယ်။အကြောင်းတရားတွေကပြောင်းလဲလာတဲ့အခါအကျိုးဖြစ်တဲ့ယုတ်ဒီလည်းဖြစ်ပုံအချင်းရာချင်းမတူပဲတန်တတိအစဉ်အဖြစ်ပြောင်းလဲပြီးနေတယ်။အရင်လိုပြောင်းလဲမှုတွေကယုတ်လောကမှာတိတ်ထင်ရှားတဲ့အတွက်အထေရုံဤအဖြစ်ယုတ်တရားတွေကိုဖောက်ပြန်တဲ့သဘာဝတည်းဒီလိုခေါ်တယ်။ဖောက်ပြန်တဲ့သဘာဝရှိတဲ့တရားကိုပါဠိလိုရူပလို့ဒီလိုခေါ်တယ်။ရူပဆိုတဲ့စကားလုံးကိုပဲအိဗေမပျက်စီးအောင်ရှင်းရှင်းစွာဘုရားကြီးများကယုတ်ဆိုပြီးတော့ဒီလိုဘာသာပြန်လိုက်တယ်။ဒါတော့ဒီယုတ်တို့မြည်ဒီမှာကလတ်ခေါ်တဲ့အမုံလေးတွေအနည်းနဲ့ဖြစ်ပါတယ်။ဒီယုတ်ကလတ်ဒီယုတ်လောကမှာအသေးဆုံးအဖွဲ့အစည်းတစ်ခုရဲ့အမည်ဖြစ်ပါတယ်။ဒီယုတ်ကလတ်ကလေးတွေကိုဓာတ်ခွဲကြည့်လိုက်ရင်ကလတ်တစ်ခုတစ်ခုမှာပထဝီယာဘောဒေဇောဝါယောအစဉ်အနှံ့အယတာဩဇာစသည်ဖြင့်သဘောတရားလေးတွေရှိခုလောက်ရှိတတ်ပါれယံခသမိဒဘာကရင်သဘောတရား၉ခုလောက်အထိရှိတတ်တယ်ယံခဘာဝယုတ်တို့သို့မဟုတ်ဟရိယယုတ်တို့သို့မဟုတ်အကြည်တတ်တစ်ခုခုဘာကမဲ့ဆိုရင်လဲ၁၀ခုလောက်အထိရှိပါれအဲ့ဒီယုတ်သဘောတရားလေးတွေကကလတ်ခေါ်တဲ့အုပ်စုအလိုက်ဖြစ်တော့ဒီကလတ်ဒီဒီနေ့သိမ့်ပံပညာမှာပြောနေတဲ့အတွန်လို့ခေါ်ဆိုအပ်တဲ့အနုမြုတဲ့အစာပေါင်းများစွာသေကောင်းသိမယ်လို့ယူဆရတယ်။ဒီကလတ်အမုံလေးတွေကိုကွဲခြားစိတ်ဖြာပြီးဤကပထဝီဤကအာဘောဤကဒေဇောဤကဝါယောဤကအစဉ်အနတ်အယတာဩဇာစသည်ဖြင့်ဒီလိုကွဲခြားစိတ်ဖြာရှုနိုင်ပါမှယုတ်တရားကိုစသည်တို့တော်ဒီလိုယုတ်တရားတွေကိုသိရှိရဲ့အတွက်ကလွယ်ကူတဲ့လုပ်ငန်းကိစ္စတခုတော့မဟုတ်ဘူး။ဘာကြောင့်လဲလို့မေးတော့ဒီကလတ်အမှောင်လေးတွေကပေါ်ပြီးတဲ့နဲ့ချက်ချင်းပျောက်ပြက်သွားတယ်။ပေါ်ပြီးချက်ချင်းပျောက်ပြက်သွားတဲ့အချိန်ခါမှာပေါ်လာပြီးနောက်မပျောက်ခင်ဘယ်လောက်ကြာမြင့်စွာတည်တံ့ပါသလဲလို့ဒီလိုမေးရင်တော့ဘုရားအမိဓမ္မာမှာယုတ်တို့ရဲ့တဏ္ဍကိုစိတ်တဲ့ခဏ18ချက်အသက်ရှိတယ်ဆိုပြီးတော့ဒီလိုဖော်ပြထားတယ်။နန္ဒရတို့ရဲ့တဏ္ဍကမျက်စိတမိလျှက်တပြည့်တစ္စကံလို့ခေါ်ဆိုအပ်တဲ့အချိန်ကာကာလကိုအချိန်ပေါင်းကလေးတသိန်းလောက်ပုံခဲ့ရင်တပုံလောက်သာတဏ္ဍရှိတယ်။အဲဒီလောက်တူတော့နဲ့တဏ္ဍရှိနေတဲ့နန္တရားတို့စိတ္တခဏ18ချက်လောက်ပဲယုတ်တရားတွေကသက်တမ်းရှိတယ်လို့ဒီလိုသတ်မှတ်ထားတယ်။ဒီသတ်မှတ်ချက်အရယုတ်တရားတို့ရဲ့သက်တမ်းကိုအကျဉ်းစားအဖြစ်တွက်ချင်ပြီးပြောမယ်ဆိုရင်ဒီတသိန်းကို18နဲ့စားခဲ့တော့ဂရင်း9800ခန်းလောက်အဖြေထွက်လာတယ်။ ယုတ်တို့ရဲ့တတ်တန်းယုတ်ကလတခုအတွင်းမှာတင်ရှိနေတဲ့ယုတ်တရားတို့ရဲ့တတ်တန်းသည်တစ္ဆေကံခေါ်တဲ့အချိန်ကာလကိုဂရိငါတော်ကျော်လောက်ပုံရင်တဘုံခန့်လောက်တာတတ်တန်းရှိမယ်လို့ဒီလိုခံမှန်းယူရတယ်။တလောက်တော်တလင်းမြန်မြန်ကြီးဖြစ်ဖြစ်နေတဲ့သဘာဝတည်းကိုမြင်နိုင်ပါမလားလို့ဒီလိုတော့မေးစရာရှိတယ်နော်။ဒီလိုတရားကြီးတွေဒီမှာကြီးတွေကိုဘုန်းကြီးကလည်းနည်းနည်းတော့ပြန်မေးချင်ပါတယ် Tamahito, Bikwe, Biku, Yata, Putan, Bazanadi. Bikwe, Chitayanto, Tamadi, Tamadi, Gobawi, Tapomya, Java, Golo. Tamahito, Tamadi, Shite, Bogodi. Yata, Putan, Bapoma, Biaho, Dayman, Swa, Bazanadi, Gwagwe, Bia, Bia, Di. Chitayanto, Tamadi, Go, Turonja. Tamadi, Sinide, Yahanda, Di. Mapo, my bian, hold dangman's a goga biabia di me, dilu piaga, a mugan jet a bit of one a hot about it. Why go hold dangman's a demon as Ranjaga lay sent at it? Yoke the idea go hold dangman's a demon. We're not in Yadingara when you call it Nadia de Gole, hold dangman's a demon. Do you not do it? A jound yardy, tinsha pillow, a joke. You will not the Jandingara when you need in Shapini Dagole Hotel Mazadim. A John Yadi Chonin Dwala, a Joe, you will not the Jandingara when you need Chonin Dwala Hotel Mazadim. A John Johnny Londo Yap, Pimu, Pimu, the body gole, Hotel Mazadim, Edilo Hotel Mazadisia, and then said that road that way, then said the middle that way, the Marigo to Ronjava, Dilo Miasa, they don't have. Payasin upon a yogi game, so ye Payasin hojado mure, diado upon a yogi game, so ye Di yodiali diego miyama, miyama, malalo, dandia, sini, bo lode de la Maloro, yogi mute lo ade. My yogi buzuloje, diboko, juzava, mala, juzaro. Yogi jet a bit one, juzan game. So you know, Piaging Galen, Dinay, Pare, Dilu won't come beat or Diago, Honey, Pare. Pony, Boma, my young G, and the Baba, my people. Paya, Boma, young G, Bodo, Malabula, Loade. Payasi, Hoja, the Mude, Diado, about night, young G, Bodo, Malabula, Loade. Tanya, Di, young dear lady, go hold them, Manzo, Di, Edraga, the Mardi, the Cuckoo, Lode. Nadia lady go hold a man's what this year, and to let the muddy the cuckoo to rumble low up body. Daddy Lazaro, Maga, they boo. Hold this up, thy yoke. The muddy dog down, my left bear singer, bones and dubber hoja tattoo, moody. Bellow hoddle, eh? The muddy big away, bowing tat, the muddy dog big away, big away, yat have put down baza naddy. Bikwe chitayanto tamadi tamadi go baweta bamyanja gola tamahido tamadi sida bhagodi tamahido bhikkhu tamadi sida yahandodi yadha buddha mapamabhya hodai manswa pasanadi gwagwa bhya bhya ti chitayanto tamadi go thurongja ba bamyanja ba Tamadi sini de yahan dodi mapoma bia hodai manzwa goga bia bia di bare. Pare go hodai manzwa di mle. Idan dokandi yata buddha basanadi. Ayan dokata muriodi yata buddha basanadi. Ayan dokandi rododi yata buddha basanadi. Ayan dokandi rodagami ni badi badadi yata buddha basanadi. Idan dokandi iga doka ariyadi sadiyadi huywe. Yadha buddha mapoma bia hodai manzwa baza nadi gwagwa bia bia di ii. Ayan dukha tamuriya di iga dukha pshe jaun tamuriya ariya di sadiya di huye. Yadha buddha mapoma bia hodai manzwa baza nadi gwagwa bia bia di ii. Ayan dukha niroda di iga dukha chowya niroda ariya di sadiya di huye. Yadha buddha mapoma bia hodai manzwa baza nadi gwagwa bia bia di ii. Ayan dukha niroda gami ni bidi bada di iga dukha choya ni bando yau jong jinsen mega ariya di sa di adi huye. Yada Buddha, Mapama Yahoo Daimansa, Baza Nadi, Goku, Yabya Di. Ega Doka, this other Hotel Mansa, Goku, Yabya Di, me. Ega the Moody Doka, she jumped the Moody at this Adiyalo Hotel Mansa, Goku, Yabya Di, me. Ega Doka, Choya Niroda, Niba, Ria, this Adiya, Niroda, Ria, this Adiyalo, Mapama Yahoo Daimansa, Goku, Yabya Di, me. Ega doga to Yandi Bando, Yajon Jins and Corda Mega Aria, this Adialo. Mapoma via Hotain Manza Goga Babia Dime. Adilo Hotain Manza Goga Babia Dizzi Edward. Dinchen Daro, that way, Dinchen the Miro, that way, the Marigo, Turon Java, Lilo Dijon Hat. Dito, this Ali Bago Hotain Manza Dizzi Edward, Balawamele, the Marigo, Turon Yam. Dito, this Ali Bare Manaba de Dizaga Doka Diza. Where you go to God is a quadre, the Gadi, the Gumaji, and Nigga Song Pieta, the messenger did not go with Janjiba. The messenger did not go with Janjiba, Bellu Hot Hadre. Then Kate did not bring soup, but the neck and the doka. A ginger option, Loyin, Dosingo, Yome, Suyin. Uba, the neck and the Gaba, the doka disappeared, the Lupiaga Hot Hadre. Ubadane Kandanga Basraga Barile Rubu Badane Kanda Vire Nu Badane Kanda Vinu Badane Kanda Vinkaru Badane Kanda Vinyanu Badane Kanda Ponito Penacule Nagu The Kadian Kadu Rubo Rube Kanda Vine Kanda Dinya Kanda Vinkare Kanda Vinyane Kanda Subi Dilule Domar Dido Pago Rubu Badane Kanda Kodale Pago Wurinu Barne Kanda Kodale Dilu Miburo Mulugula Lu Alare Dimigo Gobiajin Goro Ranga Kanda Waga Dayo Balido Kanda Dog Dama Adi Eja Abshi Bitabare Bello Biajinka Shilin Tadre Yangesi Ruba Dida Nagada Biso Bana Isa Dawa Bidawa Olari Gawa Dukumawa Inawa Banida Wayan Dure Dandi Gewa Dado Ubadani Ya Ozadi Rubu Badane Kando Adepido Yodia Biso Ban Yodia Naga Yodia Mimi Izada Dandama Dizi Nida Yodia Bida Dandama Dizi Yodia Ola Ringa Kore Yoin Janda Nida Yodia Dukuma Kore Dinwinunyana Yodia Hina Kore Yunyana Yodia Banida Kore Momyade Yodia Dura Gore, Shu Nida, Yoga Wazra, Bogoya, Adinyane, Wigwa Nida, Ashuya Kede, Yodia. Baniga Gore, Shu Nida, Yoga Wazra, Bogoya, Adinyane, Niga de Shulo, Luegu de Yodia, Bonido, the said Demu. Ye desert Demu, the Ajampi, Dida, Yodia, the Badawa, Ado, the Adoya, Ayon, Yuya, those are the bone, Nemi, and Dima, Dishigame, so ye. Uba Dania, the Nadi Dobby, Nanga Halo, Swellam Boya, Chicken, Swin, no? Did the Zadam Yoda Ajampi, did need Yodia Azu Abongo Rubu, Maranekana, Corello, Dilo Piazinga, Shintar. Aladu, but the Zadam Yoda Ajampi, did need a Wernadia Azu Bongo, Wernu, Maranekanda. The Zadam Yoda Ajampi, did need a Dinadia Azu Bongo, the new Maranekanda. The said the Mudo Ajin Ampi, Dinida, said the Dinkara, Dia Azu, Bongo, Dinkaru, Barane Kanda. The said the Mudo Ajampi, Dinida, Adiza, Winya, Dia Azu, Obongo, Winya, Lu, Barane Kanda, so be Adidi, Koso, John, and Celebi, Shilin Tabar. Adi, the said the Mudo Ajampi, Dinida, the Uba, Dane, Kanda, Gaba, the Disa, did not on Nia, but this are, eh? Duka, Disa, Dagumata. Losing any dog at this as in a ma. I think Kanangavale Mababula, Barney Day. Bizzo Bankanangavale Mababula, Barney Day. Naga Kanangavale Mababula, Barney Day. Mimi is that Dandama Dishida Kanangavale Mababula, Barre. Baida Miatu do Tawaru yet Dandama Dishi needed. Then may Logane de Goa Baida Kanangavale Mababula. Panire, Olariga, Kanangaba, Dukuma, Kanangaba, Hina, Kanangaba, Banida, Kanangaba, ဒုရခန္ဓာငါးပါးတဏှိကခန္ဓာငါးပါးဆိုပြီးခန္ဓာငါးပါးတစ်ဆက်တစ်မျိုးသောအခြင်းအပြင်ဒီနေ့တဲ့ခန္ဓာငါးပါးအစုပုံတွေပါဝင်နေတယ်ဒီတော့ဒီဒုက္ခသစ္စာဒီဝိပဿနာဉာဏ်ရဲ့အရှုကအာယုံဖြစ်ပါတယ်နောက်တစ်ခုသမုဒိယသစ္စာဆိုတာကဘာကိုသမုဒိယသစ္စာခေါ်တယ်လို့မေးတော့ဒုက္ခသမုဒိယဒုက္ခသစ္စာရဲ့အကြောင်းရင်းတရားတွေကိုသမုဒိယသစ္စာလို့ခေါ်တယ်ဒီဒုက္ခသစ္စာရဲ့အကြောင်းရင်းတရားတွေကိုလည်းဗျာအကြောင်းရင်းဖြစ်တဲ့ဒီသမုဒိယသစ္စာကိုလည်းသစ္စာဝိပင်ပါဠိတော်မှာဗျာရှင်ကိုတော်တိုင်ကနံပါတ်1တဏှာကိုလည်းသမုဒိယသစ္စာလို့ဟောထားတယ်ဒါကလည်းဗရဏနီးပဲဘာဖြစ်လို့ဒီဗရဏနီးအဖြစ်တဏှာကိုသမုဒိယသစ္စာလို့ဟောရသလဲလို့မင်းကုသကံအကုသကံတွေကတဏှာအစောတအစင်းတရှိတဲ့သရဝရဲ့တန်တန်မှားတယ်လင်အကျိုးပေးတယ်တဏှာအစွန်းတဲ့အစိတ္တခန်းချောက်သွားတဲ့ယန္တာအရှင်မြတ်တို့ရဲ့တန်တန်၌ဒီကုသိုလ်ကံအကုသိုလ်ကံတွေသည်အကျိုးပေးနိုင်တဲ့စွမ်းအားမရှိတော့ဘူး။ဒါကြောင့်ဒီတဏှာအစွန်းတဲ့အစိတ္တကဒုက္ခသစ္စာခေါ်တဲ့ဘဝတစ်ခုကိုခန္ဓာငါးပါးကိုဖြစ်စေတဲ့နေရာမှာအဓိကအချက်အခြာကျနေတဲ့အကြောင်းရင်းတရားတစ်ခုဖြစ်လို့ဒီတဏှာကိုလည်းသမုဒိယသစ္စာဆိုပြီးတော့မြတ်စွာဘုရားကဗဒနာနည်းအဖြစ်ဟောထားပါတယ်ဒီစီလေးတခုဆိုကြပါစို့မြေပဲစီကဲ့သို့သစ္စာတခုကအထက်မှာအစိုတအစိတအစီတက်တွေအခန်းချောက်ပြီးမတော်သေးဘူးဆိုရင်ရေမြေဥတုညင်ညွတ်နေတဲ့နေရာမှာရင့်ကျက်နေတဲ့ဒီမြေပဲစီတခုကိုကြည့်ချင်စိုက်ပြုတ်ခဲ့တော့အကြောင်းညင်ညွတ်ပါကအပင်ဆိုတဲ့သဘောတရားတခုဖြစ်ပေါ်မလာနိုင်ဘူးလားလာနိုင်တယ်အကယ်၍ဒီမြေပဲစီလေးကိုမီးရှို့လိုက်အထဲမှာရှိတဲ့အစောတအစိတတွေအလုံးခန်းချောက်သွားပြီခန်းချောက်သွားတဲ့ဒီမြေပဲစီကိုရင်းမြေဥတုအစရှိတဲ့အကြောင်းညင်ညွတ်တဲ့တဏှာမှာကျင့်ချာဆိုင်ပြုတ်လိုက်တော့လေအပင်ပေါအောင်မလားမပေါတော့အဲ့ဒီပုံစံအတိုင်းပဲတဏှာအစောတအစိတဆိုတာကဘဝတစ်ခုကိုတွင်တတ်တတ်မဲ့နေတဲ့တဏှာအစောတအစိတကလေးကိုအထူးသဖြင့်ဤညွှန်းထားပါတယ်ဘဝတခုပေါ်မှာတွေ့တာတက်မဲ့မှုထင်ရှားရှိနေအောင်မယ်ဆိုရင်ဒီအစွန်းတကလေးရှိနေတဲ့ပုဂ္ဂိုလ်တို့ရဲ့တန်တန်၌ဒီပုဂ္ဂိုလ်တွေကထူထောင်ထမ်းခဲ့တဲ့ကုသိုလ်ကံအကုသိုလ်ကံတွေသည်အကျိုးပေးဖို့ရန်အခါခွင့်သင့်လို့ရင့်ကျက်လာပြီဆိုရင်နောက်တဲ့ဘဝပရိသန္တိအစရှိတဲ့အကျိုးဒုက္ခသစ္စာတရားတွေကိုဖြစ်စေနိုင်တဲ့စွမ်းအားတွေဖြစ်ပေါ်လာတယ်ဒီကုသိုလ်ကံအကုသိုလ်ကံတွေကဒုက္ခသစ္စာခေါ်တဲ့အကျိုးခန္ဓာငါးပါးကိုဖြစ်စေနိုင်တယ်။ဒါပေမဲ့တဏှာအစွန်းတဲ့အစိတ္တခန်းချောက်သွားပြီဆိုရင်အကျိုးကိုဖြစ်စေနိုင်တဲ့စွမ်းအင်တွေလုံးဝကုန်ဆုံးသွားတယ်။ဒါကြောင့်ဒီတဏှာသမုဒိယသစ္စာတဏှာကိုလည်းသမုဒိယသစ္စာလို့မြတ်စွာဘုရားကနံပါတ်1အနေအဖြင့်ဟောတယ်။နံပါတ်2အနေအဖြင့်ကိရိတာ7ပါးကိုလည်းသမုဒိယသစ္စာလို့ဟောတယ်။ဒါလည်းပုံစံတူပဲဗရဏာနီအဖြင့်ဟောကြတော်မူခြင်းဖြစ်တယ်။နံပါတ်3အကုသိုလ်ကံမှန်သမျှကိုလည်းသမုဒိယသစ္စာလို့ဟောတယ်တဏှာကောကိလေသာဆယ်ပါးကောအဝင်အပါဖြစ်တဲ့အကုသိုလ်တရားအလုံးတွေအကုန်လုံးကိုလည်းသမုဒိယသစ္စာလို့ဟောတယ်နောက်နံပါတ်4အနည်းအားဖြင့်အကုသိုလ်တရားအလုံးနှင့်သန္တရာဝတ်ကိုလည်းပတ်စင်တတ်တဲ့အလောဘအဒေါသအမောဟဟိတ်သုံးပါးကိုလည်းသမုဒိယသစ္စာလို့ဟောတယ်နံပါတ်5အနေကြတော့မြတ်စွာဘုရားကသန္တရာဟုတ်ကိုလည်းပတ်စီတက်တဲ့ကုသိုလ်ကံအကုသိုလ်ကံမှန်တယ်မြတ်ကိုသမုဒိယသစ္စာဆိုပြီးဒီလိုဟောထားပါတယ်။အဲ့ဒီနံပါတ်5ဟောကြားချက်ကတော့သမုဒိယသစ္စာကိုအကျဉ်းအကြံမရှိကိုယ်စင်အောင်ဟောကြားတော်မူတဲ့ဤစနေလို့ဒီလိုအထက်ကရာကြီးမြတ်ကရှင်းထားတယ်။ဒါကြောင့်ကုသိုလ်ကံအကုသိုလ်ကံမှန်တယ်မြတ်ဒီဘာသစ္စာလဲ။သမုဒိယသစ္စာဒီကုသိုလ်ကံအကုသိုလ်ကံတွေမှာရေပုံရအဖြစ်အဝိဇ္ဇာတဏှာဥပါဒံတို့ခြံရံပြီးထားပါတယ်။ဥပါဒိပင်အနေအဖြစ်တကယ်တင်ချဖြစ်ပေါ်ပြီးခြံရံတာလည်းရှိတယ်။အနုတ္တိယဓာတ်အနေအဖြစ်ကိဉ္ဝပြီးတော့ခြံရံနေတာဒီလည်းရှိပါတယ်။ဒီတော့ဒီကုသိုလ်ကံအကုသိုလ်ကံမှန်သမျှဒီသစ္စာဒေသနာတော်နိယသမုဒိယသစ္စာဖြစ်တော့ဒုက္ခသစ္စာကအကျိုးတရားသမုဒိယသစ္စာကအကြောင်းတရားအကြောင်းတရားထင်ရှားဖြစ်ခြင်းကြောင့်အကျိုးဒုက္ခသစ္စာတရားအကြောင်းသမုဒိယသစ္စာတရားထင်ရှားဖြစ်ခြင်းကြောင့်အကျိုးဒုက္ခသစ္စာတရားထင်ရှားဖြစ်ပါれဆိုရင် အကြောင်းသမှုရိယသစ္စာကပဲအရင်ဖြစ်မလားအကျွန်းဒုက္ခသစ္စာကပဲအရင်ဖြစ်မလားအကြောင်းသမှုရိယသစ္စာကအရင်ဖြစ်ရမယ်နော်ကဲကောင်းပြီဒီလိုဆိုရင်တခါကြီးဒီဘဝကိုဆက်စစ်ကြည့်စမ်းဘုန်းကြီးတို့ဒီဘဝမှာလူသားရဲ့လို့လာဖြစ်ပြီဆိုရင်မိခင်ဝန်ထဲမှာခေါင်းဆောင်စပြီးတော့ပရိသန္ဓေတည်နေရပြီပရိသန္ဓေတည်နေတဲ့ခေါင်းဆောင်အချိန်အခါကာလလေးကိုဘုန်းကြီးတို့ပရမတ္ထသစ္စာနယ်ဘက်ကလမ်းပြတစ်ခွဲကြည့်လိုက်တော့ယုတ်တရားဘက်မှာကာယတ္တကကလဘာဝတ္တကကလဟရိယတ္တကကလဆိုပြီးတော့ယုတ်ကလအမျိုးစားက3မျိုးယုတ်အမျိုးစားက30နံပါတ်ကိုကြည့်လိုက်မယ်ဆိုလို့ရှိရင်တော့သောမနတ္တဝေဒနာနဲ့ရှင်တွဲပြီးတော့ဉာဏ်သံယုံစိတ်နဲ့ပရိသန္ဓေတည်နေတဲ့တိဟိလူသားတစ်ခုဖြစ်ခဲ့မယ်ဆိုရင်စိတ်စေတသိက်နံတရားလေးတွေ34လုံးလောက်အထိရှိပါတယ်အဲ့ဒီ34လုံးနဲ့မှာဝေဒနာကဝေဒနာခန္ဓာ၊တင်ညာကတင်ညာခန္ဓာ၊ကြံတဲ့စတသိက်31လုံးကသင်္ခါရခန္ဓာ၊အသိစိတ်ဝိညာဉ်ကဝိညာဉ်နဲ့ခန္ဓာပေါင်းလိုက်တော့နာမ်ခန္ဓာက4ပါး၊ရုပ်ခန္ဓာက2ပါးပေါင်းလိုက်တော့ခန္ဓာဘယ်နှပါးလဲ။ခန္ဓာ5ပါး။အဲ့ဒီခန္ဓာ5ပါးဒီသစ္စာဒေသနာတော်နိယဘာသစ္စာလဲလို့မေးတော့ဒုက္ခသစ္စာ။ဒါဖြစ်ရင်ဒီဘဝမှာအမိဝန္ဒေပရိသန္ဓေစပြီးကြီးနေပြီဆိုရင်ဘဝတက်ခုစတဲ့အချိန်ခါမှာဒုက္ခသစ္စာကအရင်ဖြစ်သလားသမုဒိယသစ္စာကအရင်ဖြစ်သလားဒုက္ခသစ္စာကအကောင်ဆုံးစဖြစ်ပြီးဒီဒုက္ခသစ္စာဒီဘလို့ကြောင့်ဖြစ်တယ်လို့မေးရင်ဘယ်လိုဖြစ်မလဲသမုဒိယသစ္စာကြောင့်ဖြစ်တယ်ဒီလိုဆိုရင်ဒီသမုဒိယသစ္စာဒီဘက်ဘဝမှာရှိမလားဟိုဘက်ဘဝမှာရှိမလားဟိုဘက်ဘဝမှာရှိတော့မယ်အတိတ်ကထူထောင်ခဲ့တဲ့သမုဒိယသစ္စာကြောင့်သာလျှင်ဒီဘဝမှာဒုက္ခသစ္စာဖြစ်တယ်အကယ်၍များအတိတ်ကိုလည်းမရှုခဲ့ဘူးဆိုရင်အတိတ်ကဖြစ်ပေါ်ခဲ့တဲ့သမုဒိယသစ္စာကြောင့်ဒီဘဝဒုက္ခသစ္စာဖြစ်တာသိနိုင်ပါမလားမသိနိုင်ဘူးမသိဘူးဆိုလို့ရှိရင်ထိုပုဂ္ဂိုလ်သည်မညာဖုန်ညာနိဗ္ဗာန်ရပါမလားလို့ဒီလိုတော့မေးစရာရှိတယ်နော်ဒီချက်နဲ့ပတ်သက်ပြီးတော့မြတ်စွာဘုရားသုတ္တန်တရောခမ်းများများမှဟောကြားထားပါတယ်ယောဤကောစီပင်ခွေအင်ဝတိယဟံဒုက္ခအရိယသစ္စာယထာဘုဒ္ဓနာဖိသမိစ္ဆာဒုက္ခသမုဒယအရိယသစ္စာယထာဘုဒ္ဓနာဖိသမိစ္ဆာဒုက္ခនិရောဓအရိယသစ္စာယထာဘုဒ္ဓနာဖိသမိစ္ဆာဒုက္ခនិရောဓဂามိနေပရိပဒအရိယသစ္စာယထာဘုဒ္ဒနာဖိသမိစ္ဆာမမ္မာဒုက္ခတန်တံဂရိတာမိတိနိတံဌာနဝိသတိပင်ခွေစိတ္တယံတို့ယောဟိကောစီအကျင့်အမှန်မထတစုံတရားသောပုဂ္ဂိုလ်တတ္တဝါသည်ဧဝံဤသောဝတိယပြောဆိုလာညာံစိတ္တယံတို့ပုဂ္ဂိုလ်တယောက်ယောက်ကဒီလိုပြောလာမယ်ဘယ်လိုပြောမလဲအဟံဃာတိဒုက္ခရိယသစ္စာဒုက္ခရိယသစ္စာတရားကိုယထာဘုဒ္ဓံမဖောက်မပြန်ဟုတ်တိုင်းမှန်စွာအနဗိသမိသသမ္မာဒိဋ္ဌိညာပညာဖြင့်ကိုယ်တိုင်မျက်မှောက်တွင်ဖောက်မသိမြင်ပါပဲလျေဒုက္ခသမုဒိယအရိယသစ္စာဒုက္ခဖြစ်ကြောင်းသမုဒိယအရိယသစ္စာတရားကိုလည်းပဲယထာဘုဒ္ဓံမဖောက်မပြဟုတ်တိုင်းမှန်စွာအနဗိသမိသသမ္မာဒိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်မျက်မှောက်ထွင်းဖောက်မသိမမြင်ပါပဲလျက်ဒုက္ခនិရောဓအရိယသစ္စာဒုက္ခချုပ်ရာនិရောဓအရိယသစ္စာတရားကိုလည်းပဲယထာဘုဒ္ဓံမဖောက်မပြဟုတ်တိုင်းမှန်စွာအနဗိသမိသသမ္မာဒိဋ္ဌိညာပညာဖြင့်ကိုယ်တိုင်မျက်မှောက်ထွင်းဖို့မသိမမြင်ပါပဲလျက်ဒုက္ခនិရောဓဂามိနိပရိပဒံဒုက္ခချုပ်ရာနိဗ္ဗာန်သို့ရောက်ကြောင်းကျင့်စဉ်ဟုခေါ်ဆိုအပ်တဲ့မဂ္ဂအရိယသစ္စာတရားကိုလည်းပဲယထာဘုဒ္ဓံမဖောက်မပြဟုတ်တိုင်းမှန်စွာအနဗိသမိသသမ္မာဒိဋ္ဌိညာပညာဖြင့်ကိုယ်တိုင်မျက်မှောက်ထွင်းဖို့မသိမမြင်ပါပဲလျက်ဒုက္ခတန်တံတန္တရာဝဆင်းရဲဒုက္ခရဲ့အဆုံးပိုင်းချကိုဟံဃာတိဂရိတာမိပြုလုံ၍ပြပင်အံ့ဣတိဧသောလျှင်ဝတ္တိယပြောဆိုလာညာအံ့ဧတံဌာနံဤပြောဆိုသည့်အတိုင်းဖြစ်နိုင်သောဤအကြောင်းအရာမျိုးသည်နဝိသတိမရှိသည်သာလင်သည်ပုဂ္ဂိုလ်တယောက်ကခြေသားတို့လာပြောမယ်ငါသည်ဒုက္ခအရိယသစ္စာတရားကိုမဖောက်မပြန်ဟုတ်တိုင်းမှန်စွာသမ္မာဒိဋ္ဌိညာပညာဖြင့်ကိုယ်တိုင်မျက်မှောက်ထွင်းဖို့မသိပဲဒုက္ခဖြစ်ကြောင်းသမုဒိယအရိယသစ္စာတရားကိုလည်းပဲသမ္မာဒိဋ္ဌိညာပညာဖြင့် မဟုတ်မပြဟုတ်တိုင်းမှန်စွာသမ္မာဒိဋ္ဌိညာပညာဖြင့်ကိုယ်တိုင်းမျက်မှောက်ထွန်းဖောက်မသိပဲဒုက္ခချုပ်ရာဖြစ်တဲ့ဒုက္ခនិရောဓအရိယသစ္စာတရားကိုလည်းပဲမဟုတ်မပြဟုတ်တိုင်းမှန်စွာသမ္မာဒိဋ္ဌိညာပညာဖြင့်ကိုယ်တိုင်းမျက်မှောက်ထွန်းဖောက်မသိပဲဒုက္ခချုပ်ရာနိဗ္ဗာန်သို့ရောက်ကြောင်းကျင့်စဉ်ဖြစ်သည့်မေဃအရိယသစ္စာတရားကိုလည်းပဲမဖောက်မပြဟုတ်တိုင်းမှန်စွာတမ္မာတိတိညာပညာဖြင့်ကိုယ်တိုင်းမျက်မှောက်ထွန်းဖောက်မသိမမြင်ပဲသန္တရာဝစီဒုက္ခကိုငါကုံဆုံးအောင်ပြုလို့ပြမယ်လို့ပုဂ္ဂိုလ်တယောက်ကလာပြောခဲ့မယ်ဆိုရင်ထိုပုဂ္ဂိုလ်ရဲ့ပြောဆိုချက်ဒီပြောဆိုသည့်အတန်ဖြစ်နိုင်ရာသောအကြောင်းမရှိပါဘူးလို့ဒီလိုမြတ်စွာဘုရားကဟောထားတယ်။ပြောမြန်လှန်ပြီးတော့လည်းမြတ်စွာဘုရားကဟောပြန်တယ်။ဥပမာလေးတစ်ခုနဲ့လည်းဟောပြန်တယ်အင်းဒီအင်းလျှောက်ပြီဆိုကြစို့နော်အင်းဒီလျှောက်လိုက်တဲ့အခါမှာအောက်ပိုင်းအစောဦးလို့ခေါ်ဆိုအပ်တဲ့တိုင်းဒီလည်းမပါဘူးထုတ်တင်ရောက်တယ်လည်းမပါဘူးဒီလိုအောက်ပိုင်းအစောဦးဖြစ်တဲ့ထုတ်တင်ရောက်တဲ့တိုင်းဒီမပါဘဲနဲ့အပေါ်ပိုင်းအစောဦးလို့ခေါ်ဆိုအပ်တဲ့တိုင်းဒီများတွေကိုတင်ပြီးအင်းဒီကိုငါဆောက်လို့ပြမယ်လို့ပြောရင်ထိုပုဂ္ဂိုလ်ရဲ့ပြောဆိုချက်ဒီပြောဆိုသည့်အတိုင်းဖြစ်နိုင်ရာသောအကြောင်းရှိပါမလားမရှိဘူးအေးအလားတူပဲခြေတန်ရန်တို့ပုဂ္ဂိုလ်တယောက်ကဒုက္ခအရိယသစ္စာသမုဒိယအရိယသစ္စာနိရောဓအရိယသစ္စာမေဃအရိယသစ္စာခေါ်တဲ့သစ္စာ၄ပါးကိုတမ္မာဒိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်မြင့်မောက်ထွန်းဖောက်မသိပဲသန္တရာဝစီရဲ့ဒုက္ခကြီးကုံဆုံးအောင်ငါပြုလို့ပြမယ်လို့ပြောခဲ့မယ်ဆိုရင်ပြောဆိုသည့်အတိုင်းဖြစ်နိုင်ရာသောအကြောင်းဘယ်လိုမှမရှိဘူးလို့ဒီလိုပြဟောထားတယ်။ဒါကြောင့်ဒီသစ္စာ၄ပါးထဲမှာအကျုံးဝင်နေတဲ့ဒုက္ခသစ္စာကိုလည်းမသိဘူးသမုဒိယသစ္စာကိုလည်းမသိဘူးသမုဒိယသစ္စာကြောင့်ဒုက္ခသစ္စာဖြစ်ပုံကိုလည်းမသိဘူးဆိုလို့ရှိရင်သန္တရာဝစီရဲ့ဒုက္ခကုန်မလားမကုန်နိုင်ဘူးနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်မလားမပြုနိုင်ဘူးဒီတော့ဒီအတိတ်အကြောင်းတရားကြောင့်အတိတ်ကသမုဒိယသစ္စာကြောင့်ပစ္စုပန်ဒုက္ခသစ္စာဖြစ်ပုံကိုသိအောင်ရှုရတယ်လို့အလားတူပဲအတိတ်မှလည်းဆံရအတိတ်ကသမုဒိယသစ္စာဒီကြောင့်ဆံရအတိတ်ဒီမှလည်းဒုက္ခသစ္စာဖြစ်ပုံကိုလည်းမြင်အောင်ရှုဖို့ရအထင်ကရာကြီးများကညွှန်ကြားထားတယ်ဘုရားရှင်ကလည်းညွှန်ကြားထားပါတယ်အလားတူပဲပိဿုဗံသမုဒိယသစ္စာကြောင့်နောက်အနာဂတ်မှာဒုက္ခသစ္စာဖြစ်ပုံတွေကိုလည်းမြင်အောင်လှမ်းကြည့်ဖို့မြတ်စွာဘုရားညွှန်ကြားထားတယ်။အလားတူပဲအနာဂတ်ဒုက္ခအနာဂတ်ဘဝတွေကထင်ရှားရှိနေဦးမယ်ဆိုရင်အနာဂတ်မှာဖြစ်ပေါ်မဲ့သမုဒိယသစ္စာတွေကြောင့်နောက်ထပ်အနာဂတ်တွေမှာလည်းဒုက္ခသစ္စာတရားတွေထင်ရှားဖြစ်ပုံတွေကိုလည်းမြင်အောင်ရှုဖို့မြတ်စွာဘုရားညွှန်ကြားထားပါတယ်။ဒါကြောင့်အတိတ်အနာဂတ်ကိုမရှုခဲ့ဘူးဆိုရင်သမုဒိယသစ္စာကြောင့်ဒုက္ခသစ္စာဖြစ်ပုံကိုယောဂဝါဒပုဂ္ဂိုလ်တို့တမာတိတိဉာဏ်ပညာဖြင့်ကိုယ်တိုင်မျက်မှောက်တွင်ပေါက်ပြီးသိနိုင်ပါမလားမသိနိုင်ဘူးသူများအပြောနဲ့လွမ်းပြီးတော့ပါဇာဟပြီးသူများပါဇာမှာပဲလမ်းဆုံးရမယ်ဒီနည်းမျိုးသည်လုံလောက်ပါမလားမလုံလောက်ဘူးဘုရားရှင်ကယတ္ထဘုဒ္ဓအနာပိသမိစ္ဆာတမာတိတိဉာဏ်ပညာဖြင့်ကိုယ်တိုင်မျက်မှောက်တွင်ပေါက်မသိပဲသန္တရာဝစီဒုက္ခကိုကုံအောင်ပြုမယ်ဆိုရင်ဘယ်လိုမှမဖြစ်နိုင်ဘူးလို့ဟောထားတယ်။နောက်တစ်ခုအလားတူပဲဘုန်းကြီးခဏခဏတော့ဟောပြပါတယ်နော်။အကြောင်းတိုက်ဆိုင်လာတော့လည်းတရားတစ်ပုဒ်ထဲမှာစုံဝန်တော့ထည့်သွင်းပြီးပြောရမှာပဲ။ရှင်အနန္ဒကိုရောမြတ်ကတစ်ချိန်မှာသောတပန်ဖြစ်ပြီးတဲ့နောက်ဖလသမဘသောတပတိဖလသမဘကိုဝင်စားတော်မူပါတယ်။သောတပတိဖလသမဘကိုအချိန်ပိုင်းချပြီးတော့ဝင်စားပြီးတဲ့အခါသောတပတိဖလသမဘမှထလိုက်တော့သင်္ခါရတရားတွေကိုပြန်ပြီးဆင်ញင်လိုက်တဲ့အခါသင်္ခါရတရားဒီမှာအဝိဇ္ဇာကြောင့်သင်္ခါရဖြစ်ပုံသင်္ခါရကြောင့်ဝိညာဉ်ဖြစ်ပုံဝိညာဉ်ကြောင့်နာယုံဖြစ်ပုံစသည်တဲ့အနုလောမဒေသနာတော်ဤအဖြစ်လည်းဆင်ញင်ကြည့်ဇရာမရဏကနေဇရာမရဏဘာကြောင့်ဖြစ်လဲဇာတိကြောင့်ဖြစ်တယ်ဇာတိဘာကြောင့်ဖြစ်တယ်ဘဝကြောင့်ဖြစ်တယ်ဇာတိဖြစ်အဝိဇ္ဇာတို့တန်အောင်ပြောင်းမြန်လှမ်းပြီးတော့လဲဆင်ញင်ကြည့်တယ်။အလဲကောင်ကနေအစအလဲကောင်ကနေအဆုံးအဆုံးကနေအလဲအစကနေအလဲဆိုပြီးတော့ဒီလို၄မျိုးသောအချင်းအားဖြင့်ပရိစ္ဆာသမုပ္ပါဒေသနာတော်ဒီကိုလှမ်းပြီးတော့ဆင်ញင်တယ်။ဆင်ញင်လိုက်တဲ့အချိန်ကမှရှင်အနန္ဒကိုရောမြတ်ရဲ့ညာထဲမှာဒီပရိစ္ဆာသမုပ္ပါသဘောတရားတွေဒီအလွန်ထင်ရှားပေါ်လွင်နေတယ်။ပေါ်လွင်တဲ့အတွက်ကြောင့်ဒီအကြောင်းအရာကိုအထုပ်ပတ်ပြုပြီးတော့မြတ်စွာဘုရားထံတင်ပြလျှောက်ထားခဲ့မယ်ဆိုရင်ဘုရားရှင်ထံမှပရိစ္ဆာသမုပ္ပါဒ်နဲ့ဆက်ဆံနေတဲ့တရားကောင်းတစ်ပုဒ်ကိုတော့ငါနာကြားခွင့်ရရှိလိမ့်မယ်လို့ဒီလိုမျှော်လင့်ချက်ဖြင့်ညဏ်ဉာဏ်အခါဘုရားရှင်ထံချိတ်ကပ်တဲ့အခါမှာ မြတ်စွာဘုရားပရိစ္ဆာသမုပ္ပါဒ်ဘောတရားတွေသည်ခေခဲတယ်နေနေတယ်ဆိုတော့လဲတပည့်တော်ရဲ့အသိဉာဏ်၌လွယ်လွယ်ကလေးတင်းတင်းကလေးဖြစ်နေပါတယ်မြတ်စွာဘုရားဆိုပြီးတော့ဒီလိုတင်ပြလျှောက်ထားအဲဒီခါမှာဘုရားရှင်ကမာဟေဝအနန္ဒမာယေဝအနန္ဒစေတအနန္ဒတင်းဒီလိုမပြောနဲ့စသဖြင့်တမ်းမြစ်ပါတယ်တမ်းမြစ်ပြီးတော့ဘာဟောလဲဣဒ္ဓသာသနန္ဒဓမ္မသာအနန္ဒဘောဓာအပရိဝေဒာ ဧဝမယံပဇာတံတာကုလကဇာတာကုလဂန္ဓိကဇာတာမုံဇပပ္ပဇအပုဒါအပယံဒုက္ကတေဝိနိပါဒံသန္တာရနာတိဟုတ္တတိစေတအနန္ဒာဒီကြောင့်ကျွတ်ဆွနေတဲ့ပရိစ္ဆာသမုပ္ပါဒ်သဘောတရားတွေကိုအနုဘောဓဉာဏ်ဖြင့်ကိုယ်တိုင်းမျက်မှောက်ထွင်းဖို့မသိမြင်ခြင်းကြောင့်ဗတိဝိဒဉာဏ်ဖြင့်လည်းမဆိုင်ဖို့စသည့်တိုင်အောင်ကိုယ်တိုင်းမျက်မှောက်ထွင်းဖို့မသိမြင်ခြင်းကြောင့် တတ္တဝတေတိသန္တရာဝဇိယဒုက္ခမှာမကြော်လောမလွန်မြောက်နိုင်ဘူးလို့ဒီလိုဘုရားရှင်ကဟောထားတယ်ဒီဟောကြားချက်ကိုကိုးကားပြီးတော့အထကရာကြီးများကလည်းသမာဓိဘောရာတိလယံသူနေတိတေနညာနာတိနာဘဝစကမဗတ္တလိတဝအတ္တနိဝိစကမိဝါနိစနိမာထနာသန္တရာဘုရားမတိတောနာကောစီသူပိနန္ဒရေပြတ်တိ သမာဓိဘဝရတိလယံသမာဓိတိဟုသောမြတ်သောကြောက်ပြတဲ့၌သူနေသည့်တေနကောင်းစွာမြတ်မြတ်ထက်အောင်သွေး၍ထအပ်သောညာနာတိနာညာတိဟုသောတန်လျက်ဖြင့်နိစ္စနိမာထဏံတတ္တဝါတို့ကိုအမျက်မပြနှင်းပန်နှိမ့်ဆက်မှွေနောက်တတ်သောဘဝစကံကြောင့်ကျွတ်ဆင်းတွင်မှုပရိစ္ဆာသမုပ္ပါဒ်သဘောတရားဟုခေါ်ဆိုအပ်တဲ့တန္တရာဘဝစကို အဘဒါလေတဝမဖောက်ခွဲနိုင်ပဲသန္တရာဘုရားမတိတော်သန္တရာဝဇိယဒုက္ခမှာကြော်လွတ်လွန်မြောက်ရွတ်သွားသောကောစီတိဇုံတရားသောပုဂ္ဂိုလ်တတ္တဝါသည်သူပိနံတရေပိအိမ်မဲ့ဤအတွင်း၌သောမြလည်းပဲနတ်တိမရှိခဲ့စဖူးပဲတလောက်အထိသူတို့ကဆုံးဖြတ်ထားပါတယ်သမာဓိတိဟုသောမြတ်သောကြောက်ဖြာထက်၌မြတ်မြတ်ထက်အောင်သွေးထားတဲ့ဉာဏ်တိဟုသောတန်လျက်ကလိုအပ်နေတယ်အဲဒီလိုဉာဏ်တိဟုသောတန်လျက်ကလိုအပ်နေတ ဝိထတဲ့သမာဓိတိဟူသောမြတ်သောကြောင့်ဖြာထက်မှာမြတ်မြတ်ထက်အောင်တွေးထားတဲ့ဉာဏ်တိဟူသောတန်လျက်ဖြင့်တရဝါဒီကိုအမြဲမပြတ်နှင်းပါနှိမ့်ဆက်မှွေနှောက်နေတဲ့ကြောင့်ကျွတ်ဆန့်ထားတဲ့ဒီပရိစ္ဆာသမုပ္ပါဒဘောတရားတွေကိုဖောက်ခွဲရမယ်အဲဒီလိုမဖောက်ခွဲနိုင်ပဲသံဃာဝဇ္ဇေဒုက္ခမှာကြော်လွန်လွန်မြောက်သွားတဲ့ပုဂ္ဂိုလ်ဆိုတာအိမ်မဲ့ထဲတောင်မှတယောက်မှမရှိစုဘူ ဒီဝိပဿနာဉာဏ်ရဲ့အရှုကအာယုံဖြစ်နေတဲ့ဒီဒုက္ခသစ္စာတရားသမုဒိယသစ္စာဖြစ်ပုံကိုသိတယ်ဆိုတာနဲ့အတူတူပဲ။
ဒါကြောင့်ဒီဝိပဿနာဉာဏ်ရဲ့အရှုကအာယုံဖြစ်နေတဲ့ဒီဒုက္ခသစ္စာတရားသမုဒိယသစ္စာဖြစ်ပုံကိုသိတယ်ဆိုတာနဲ့အတူတူပဲ။ကြောင့်ကျွတ်ဆွနေမှုသဘောတရားတွေကိုသိခဲ့ရင်သမုဒိယသစ္စာတရားဒုက္ခသစ္စာဖြစ်ပုံကိုသိတာနဲ့အတူတူပါပဲ။ဒါကြောင့်ဒီဝိပဿနာဉာဏ်ရဲ့အရှုကအာယုံဖြစ်နေတဲ့ဒီဒုက္ခသစ္စာတရားသမုဒိယသစ္စာဖြစ်ပုံကိုသိတယ်ဆိုတာနဲ့အတူတူပါပဲ။
ရှုရမယ်ဆိုလို့ရှိရင်ဖြစ်နိုင်ပါမလားလို့ဒီလိုနဲ့တချို့ကမေးကြတယ်ဘယ်နေတော့ဒကာကြီးတွေအဲ့ဒီမေးခွန်းကဘုရားအပေါ်မှာယုံကြည်လို့မေးတာလားမယုံကြည်လို့မေးတာလားမယုံကြည်ဘူးနော်ဘုရားရှင်ကပါဟောလဲသမာဓိဘိကဝေပဝေထသမာဟိတောဘိက္ခေဘိက္ခုယထာဗုဒ္ဓံပ္ပသနာတိကိဉ္စယထာဗုဒ္ဓံပ္ပသနာတိဣဒံဒုက္ခတိယထာဗုဒ္ဓံပ္ပသနာတိအယံဒုက္ခသမုဒယောတိယထာဗုဒ္ဓံပ္ပသနာတိစသဖြင့်ဒီလိုဟောထားတယ်ဤကဒုက္ခသစ္စာလည်းဟောတိုင်းမှန်စွာသိဖို့အတွက်ဘာလို့ရမလဲသမာဓိထူထောင်ပါဤကသမုဒယသစ္စာလည်းဟောတိုင်းမှန်စွာသိဖို့အတွက်ဘာလို့ရမလဲသမာဓိကိုထူထောင်ပါလို့ဒီလိုဟောထားပါတယ်ဒီဟောကြားချက်တွေကိုယောဂဝဆရာပုဂ္ဂိုလ်တို့ကဥထင်ရွယ်ပန်းစင်နိုင်တဲ့စွန့်အင်ရှိဖို့တော့လိုအပ်ပါတယ်နော်ဒီတော့ဒီလိုထူထောင်တဲ့အပိုင်းလေးတွေမှာလွယ်လွယ်နဲ့တချို့ကပြောတာကဒီသစ္စာလေးပါမှာတဏှာဟာသမုဒိယသစ္စာပဲတဏှာကိုသိရင်သမုဒိယသစ္စာကိုသိတာပဲဒီလိုပြောကြတယ်ဒီတော့ဒီပြောနေပတ်တယ်လို့တဏှာကိုသမုဒိယသစ္စာမဟုတ်ဘူးလို့တော့ဘုန်းကြီးတို့မရှင်းလို့ပါဘူးတော်တော်တဏှာတိုင်းဒီပိစ္ဆုပန်ဒုက္ခသစ္စာရဲ့အကြောင်းရင်းလို့ပြောလို့တော့မရဘူးအဲ့တော့ပိစ္ဆုပန်ဒုက္ခသစ္စာရဲ့အကြောင်းရင်းဖြစ်တဲ့တဏှာသည်အတိတ်ကသာထူထောင်ခဲ့တဲ့တဏှာဖြစ်တယ်ဒီနည်းပြောရင်တော့ပိစ္ဆုပန်ဒုက္ခသစ္စာရဲ့အကြောင်းရင်းဖြစ်တဲ့အဝိဇ္ဇာတဏှာဥပါဒံသင်္ခါရကံတေသည်အတိတ်ဘဝကထူထောင်ခဲ့တဲ့အဝိဇ္ဇာတဏှာဥပါဒံသင်္ခါရကံတို့သာဖြစ်တယ်ပိစ္ဆုပန်ကံဟုတ်သလားမဟုတ်ဘူးအကယ်၍ပိစ္ဆုပန်ကံကြောင့်သို့မဟုတ်အဝိဇ္ဇတနာဥပါဒံတို့ခြံရံထားတဲ့ပိစ္ဆုပန်ကုသိုလ်ကံအကုသိုလ်ကံတွေကြောင့်ပိစ္ဆုပန်မှာဒုက္ခသစ္စာဖြစ်ပါတယ်ဆိုရင်တဲ့အရဂရဏကြီးများကဥပမာလေးနဲ့ရှင်းလင်းတင်ပြထားပါတယ်ကုဒ္ဒဂါကြီးတွေတရားနာနေကြတယ်ဘာကုသိုလ်တွေလုပ်တယ်လဲဓမ္မသဝနာကုသိုလ်ပဲနော်ဘုရားရှင်ဟောကြားတော်မူတဲ့တရားတော်ကိုနာယူနေတဲ့ဓမ္မသဝနာကုသိုလ်တွေဒကာကြီးတွေရဲ့တန်တမာဖြစ်ပြီးကုသိုလ်ကံတွေကိုထူထောင်နေပြီ။နည်းနည်းလေးဆုတောင်းကြည်စမ်းပါ။ဒီကုသိုလ်ကံတွေကြောင့်နတ်သားဖြစ်ပါစေလို့ဆုတောင်းကြည်စမ်းပါ။ဘယ်နေတော့နတ်သားဖြစ်သွားလား။မဖြစ်ပါဘူး။အဖိုးကြီးကအဖိုးကြီးပဲ။အဖွားကြီးကလည်းအဖွားကြီးပဲရှိနေသေးတယ်။အိုမြင့်သာအိုနေတဲ့ချက်ချင်းပြိုသွားလား။မပြိုဘူး။ဆိုလိုတာကပိစ္ဆုပန်ကံကြောင့်ပိစ္ဆုပန်ဒုက္ခသစ္စာဖြစ်တာ။မဟုတ်ဘူးကံတို့မြည်သည်မှာရင့်ကျက်ဖို့ရန်အတွက်အချင်းအနည်းငယ်တော့စောင့်ဆိုင်ရတယ်စဘာကဲ့သို့သောမျိုးစိတ်တစ်ခုကိုကျင့်ချက်ဆိုင်ပြုလိုက်တဲ့အချင်းခါမှာချက်ချင်းအသည့်အပွင့်တော့ဖြစ်မလားမဖြစ်နိုင်ဘူးရင့်ကျက်ဖို့ဆိုတဲ့အချင်းခါကာလလေးအနည်းငယ်စောင့်ဆိုင်ဖို့တော့မလိုဘူးလားလိုအပ်တယ်အလားတူပဲကံတို့မြည်သည်မှာချက်ချင်းကျင့်ချက်ဆိုင်ပြုလိုက်ရင်ချက်ချင်းအကျိုးပေးဖို့ဆိုတာအမတန်ခက်ခဲတယ်ဒိဋ္ဌဓမ္မဝရဏိယကံမျက်မှောက်ဘုရားမှာလည်းငင်းအကျိုးပေးတယ်ဆိုတဲ့ကံဒီကိုတော့ကြည့်လိုက်မယ်ဆိုရင်မိနစ်ပိုင်းလောက်နာရီပိုင်းလောက်တော့အကြောင်းနဲ့အကျိုးကွာဟချက်ရှိနေသေးတယ်မျက်မှောက်အကျိုးပေးတယ်ဆိုတော့လည်းချက်ချင်းအကျိုးပေးတာမျိုးမဟုတ်ဘူးဒီလိုမျက်မှောက်ဘုရားမှာအကျိုးပေးတယ်ဆိုတာကလည်းလက်ရှိခန္ဓာ၅ပါးကဲ့သို့သောဒုက္ခသစ္စာတရားတွေကိုဖြစ်ပေါ်စေတတ်တဲ့အကျိုးမျိုးတော့မဟုတ်ပါဘူးယေဘုံရအဖြစ်မောင်ပုံနာတို့လို့ဆိုကြပါစို့နော်ညီရတသမဘာမှထတော်မူလာတဲ့ရှင်သာရိပုတ္တရာမထေရမြတ်ကိုစွန့်လှူဒန်းပူဇော်ရတဲ့ကောင်းမှုကုသိုလ်ကံကြောင့်ရွှေတော်ရွှေခဲတွေရရှိတယ်။နိုင်ဤပိုင်းလောက်တော့အကြောင်းတရားနဲ့အကျိုးတရားတွေဟာကွာဟကျက်ရှိနေပါတယ်။အဲဒီလိုအပြင်အပဗိဓတ်သက်မဲ့ဝုထုလို့ခေါ်ဆိုအပ်တဲ့အကျိုးတရားမျိုးကိုသာလျှင်ရေပုံရအဖြစ်ဖြစ်စေနိုင်တဲ့သဘောရှိတယ်။သို့သောအရှင်ဒီဝရတ္ထုကဲ့သို့မြတ်မောဘုရားမပဲမကောင်းတဲ့အကျိုးတွေကိုခံစားရတာမျိုးလည်းရှိတယ်တလို့တော့ရှိပါတယ်နော်ဒါကလည်းရှင်ဒီဝရတန်တမာတိရှိတဲ့ခန္ဓာငါးပါးကိုဖြစ်စေနိုင်တဲ့အကျိုးတရားမျိုးတော့မဟုတ်ဘူးအာဟုသောခန္ဓာကရင့်ကျက်လာတဲ့အချိန်ကမှလက်ငင်းအပေကိုရောက်စေနိုင်တဲ့အကျိုးတရားမျိုးတွေကိုနောက်ထပ်အသစ်ဖြစ်စေခြင်းမျှသာဖြစ်ပါတယ်ဒါကြောင့်ဒိဋ္ဌဓမ္မဝိရိယကံတို့ကဲ့သို့သောကံတေတိဘိလင်းပိစ္ဆုပန်ပရိသန္တိအကျိုးကဲ့သို့သောအကျိုးတရားမျိုးခန္ဓာ၅ပါးဒုက္ခသစ္စာကိုဖြစ်စေနိုင်တဲ့အကျိုးတရားမျိုးကိုပြိဟိတာမျိုးတော့မဟုတ်ပါဘူး။ဒါကြောင့်ဘုန်းကြီးတို့ဒီလက်ရှိပိစ္ဆုပန်ခန္ဓာ၅ပါးရဲ့အကြောင်းရင်းဖြစ်တဲ့သမုဒိယသစ္စာတရားသည်အတိတ်ကထူထောင်ခဲ့တာဖြစ်တော့အတိတ်ကထူထောင်ခဲ့တဲ့သမုဒိယသစ္စာတရားကြောင့်ဒုက္ခသစ္စာဒီဘဝဒုက္ခသစ္စာတွေထင်ရှားဖြစ်ပုံကိုသိကျင်နေဆိုရင်အတိတ်ကသမုဒိယသစ္စာကိုလှမ်းရှုတတ်ဖို့တော့မလိုဘူးလားလိုအပ်နေတယ်နော် သမုဒိယသစ္စာကြောင့်ဒုက္ခသစ္စာဖြစ်ပုံကိုမသိခဲ့ဘူးဆိုလို့ရှိရင်လည်းမညာဘုံညာနိဗ္ဗာန်ကိုရရှိမလား
မရရှိနိုင်ဘူ
းမရရှိနိုင်တဲ့အတွက်ကြောင့်ဒီသစ္စာလေးပါးကိုဟုတ်တိုင်းမှန်စွာသိရှိရတဲ့အတွက်လည်းတမာတိကိုထူထောင်ဖို့မလိုဘူးလားလိုအပ်နေတယ်ဒါကြောင့်ဘုန်းကြီးတို့ကလည်းတမာတိကိုထူထောင်ဖို့ရအတွက်ဟောကြားခြင်းသာဖြစ်ပါတယ်သို့တော်ဒီနေ့ပဲပြည်သင်ဘုန်းကြီးကလာပြီးပြောနေတယ်ဆရာတော်တစ်ပါးသွားကြတော့တဲ့အချိန်ကမှဆရာတော်တွေကတော့ပြောနေတယ်သမထအထုခြင်းဖို့ကိုသွားဝိပဿနာအထုခြင်းသူတို့ရှိလားဒီလိုပြောနေတယ်ဆိုပြီးတော့သူကတော့ပြောနေတယ်ဒါနဲ့သူကလည်းနည်းနည်းလေးတော့ပြန်လျှောက်ခဲ့ပါတယ်ဘောကသမထလည်းပြတယ်ဝိပဿနာလည်းပြတယ်နှစ်ခုလုံးပြတာပါဆိုပြီးသူကတော့ဒီလိုလျှောက်ခဲ့တဲ့အကြောင်းကိုကသူကလျှောက်ထားတယ်နော်သမထကိုဘာကြောင့်ထူထောင်ရတယ်လဲလို့ဒီလိုမေးခွန်းကိုမေးခဲ့ရင်ဘုန်းကြီးတို့ကတော့သစ္စာလေးပါးကိုဟိုတိုင်းမှန်စွာသိရှိအတွက်သာလျှင်သမထကိုသမာဓိကိုထူထောင်ခြင်းဖြစ်ပါတယ်ဒီတော့မဂ္ဂင်၈ပါးကိုသာသနာ့တွင်တရားအဖြစ်လက်ခံနိုင်ရင်မဂ္ဂင်၈ပါးရဲ့အစိပ်ပိုင်းတစ်ခုဖြစ်တဲ့သမာဓိကိုလည်းသာသနာ့တွင်တရားအဖြစ်တော့လက်ခံဖို့မလိုဘူးလားလိုအပ်ပါတယ်သမထသည်သာသနာ့တွင်တရားမဟုတ်သာသနာ့ပါတရားဖြစ်တယ်လို့ဆွဆွဲခဲ့မယ်ဆိုရင်တော့ဘာအပြစ်တွေပေါ်နိုင်တယ်လို့မြေတော်ဘုရားဟောတဲ့ရုပ်ဘုရားဟောတဲ့နံသိဖို့ရန်အတွက်အခက်အခဲတွေများစွာရှိနိုင်ပါတယ်။တမာတိကိုမထူထောင်ဘဲနဲ့တရားအထုတ်မှုတဲ့ပုဂ္ဂိုလ်တွေဒီတရားနာပရိသတ်တွေထဲမှာရှိကောင်းရှိပါလိမ့်မယ်။ဘုရားဟောတဲ့ပရမတ္ထဓာတ်တစ္ဆာဖြစ်နေတဲ့ရုပ်တရားနံတရားတွေကိုငါတို့သိပါသလားမသိပါဘူးလားလို့မိမိကိုယ်ကိုမိမိပြန်မေးကြည့်မယ်ဆိုရင်လွယ်လွယ်လေးနဲ့ဖြေလို့မရဘူးလား။ရနိုင်ပါတယ်။ဒါကြောင့်သမာဓိကိုချင့်မြနိုးလို့သမာဓိကိုထူထောင်နေခြင်းမဟုတ်ဘူးသစ္စာလေးပါးကိုဟုတ်တိုင်းမှန်စွာသိရှိရအတွက်သာလျှင်သမာဓိကိုထူထောင်ခြင်းဖြစ်တယ်ဘုရားရှင်သည်တရားတော်ကိုဟောတော်မူတဲ့အချိန်ခါမှာဂုံလူပမဖောင်းဥပမာရှိတဲ့တရားကိုဟောတော်မူခြင်းဖြစ်တယ်ဖောင်းတစ်ခုဖြင့်ထိုမှာဘေကန်းကိုကုခတ်သွားတဲ့အချိန်ခါမှာထိုမှာဘေကန်းကိုရောက်ရှိတဲ့အချိန်ကမှဒီဖောင်သည်ငါအတွက်အလွန်ကျေးဇူးများတယ်ဆိုပြီးတော့ဒီဖောင်ကြီးကိုထမ်းပြီးတော့ထိုမှာဘေကန်းမှာလမ်းတလားနေဖို့လိုသေးသလား
မလိုဘူ
းထိုမှာဘေကန်းဆိုတဲ့နိဗ္ဗာန်ကိုရောက်ရှိတဲ့အချိန်ခါမှလည်းဒီမဂ္ဂင်၈ပါးဆိုတဲ့ဖောင်ကြီးကိုသဲဆောင်နေဖို့လိုသေးသလားမလိုတော့ဘူးဒါကြောင့်ဘုရားရှင်ကဓမ္မပိယောဘိကဝေပဟာတဗ္ဗဂေဝအဓမ္မဓမ္မဒီကိုယ်တော်လဲစွန့်လို့ရမယ်လို့ငါဖျားဟောပါတယ်သိမ့်ပိုင်ထားရမယ်လို့မဟုတ်ဘူးအဓမ္မဆိုတာကတော့ပြောနေပွေရတော့မလိုတော့ဘူးလို့ဒီလိုမြတ်စွာဘုရားကဟောထားတယ်ဒါကြောင့်မဲခင်ရှင်ပါလို့ခေါ်ဆိုအပ်တဲ့ဓမ္မဒီကိုယ်တော်လဲတနည်းမှဘာလို့ဝါမှာလဲစွန့်လို့ဝါမှာပဲဘယ်ခါမှလဲနိဗ္ဗာန်ဆိုတဲ့ထုံမပဲကန်းကိုရောက်ရှိပြီဆိုရင်ဖောင်းဥပမာရှိနေတဲ့ဒီဓမ္မဒီကိုစွန့်လို့ဝါမလားသိမ့်ပိုင်ထားရမလားစွန့်လို့ဝါတော့မယ်နော်ဒါကြောင့်စွန့်လွန်ဖို့ရန်အတွက်သာလျှင်ဘုန်းကြီးတို့ကလည်းတရားကိုဟောနေခြင်းသာဖြစ်ပါတယ်။ဘုရားဟောတဲ့ပရမတ္ထသစ္စာဖြစ်တဲ့ဒုက္ခသစ္စာတရားသမှုရိယသစ္စာတရားတွေကဝိပဿနာဉာဏ်ရဲ့အရှုကအာယုံဖြစ်နေသည့်အတွက်ထိုဒုက္ခသစ္စာတရားသမှုရိယသစ္စာတရားတွေကိုသမ္မာတိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်မြင့်မှထွက်ဖို့သိမြင်အတွက်သမာဓိကိုထူထောင်ခြင်းသာဖြစ်တယ်။အဲ့ဒီလိုသမာဓိကိုထူထောင်ပြီးထူထောင်နေပိုင်းမှာညာကဘယ်ပိုင်းထိပြောခဲ့တယ်လဲ။အာနာပါနကမ္မဋ္ဌာန်းနဲ့ဆက်ဆက်ပြီးတော့သဗ္ဗကာယပရိသံဝေတိအတ္တသိတ္တမိတိသိခတိသဗ္ဗကာယပရိသံဝေတိပတ္တသိတ္တမိတိသိခတိသဗ္ဗကာယပရိသံဝေတိဝင်သက်လေးရဲ့အစလည်းအစုံအကုန်လုံးကိုထင်ထင်ရှားရှားသိသိဖြစ်ပေအတ္တသိတ္တမိဝင်သက်လေးကိုဖြစ်စေရဣတိဤသောသိခတိခြင်းဤသဗ္ဗကာယပရိသဝေတိဝင်သက်လေးဤအစလည်းအစုံအကုန်လုံးကိုထင်ထင်ရှားရှားသိရှိသည်ဖြစ်ပေဣတိဤသောသိခတိခြင်းဤသဗ္ဗကာယပရိသဝေတိထွက်သက်လေးဤအစလည်းအစုံအကုန်လုံးကိုထင်ထင်ရှားရှားသိရှိသည်ဖြစ်ပေပတ္တသိတ္တမိထွက်သက်လေးကိုဖြစ်စေရဣတိဤသောသိခတိခြင်းဤဒီပိုင်းလေးကိုပြောနေတယ်နော်ဒီတော့ဝင်သက်လေးထွက်သက်လေးရဲ့အစလည်းအစုံအကုန်လုံးကိုထင်ထင်ရှားရှားသိအောင်ကျင့်ပါလို့ဒီလိုဘုရားရှင်ကတိုက်တွန်းထားတယ်။ဒီညွှန်ကြားချက်ကမင်းညာမှာရှိရမလဲလို့မိရင်တော့နာသီးများမှာထိမှုထင်ရှားလို့နာသီးများမှာစောင့်ပြီးတော့ဝင်လေထွက်လေရှိတဲ့ပုဂ္ဂိုလ်ကနာသီးများမှာပဲဝင်လေလေးစတယ်ဝင်လေလေးဆုံးသွားတယ်။နာသီးများမှာပဲထွက်လေစတယ်ထွက်လေဆုံးသွားတယ်။နာသီးများကသာစောင့်ကြည့်ပါ အကယ်၍အထက်နှုတ်ခမ်းကစောင့်ပြီးတော့ဝင်လေထွက်လေကိုရှုတဲ့ပုံကိုဖြစ်ခဲ့ရင်ဒီဝင်လေထွက်လေသည်နာသည်အထက်နှုတ်ခမ်းမှာပဲစတယ်အထက်နှုတ်ခမ်းမှာပဲဆုံးသွားတယ်အထက်ကိုလိုက်ကြည့်ဖို့လိုသေးလားအထက်လိုက်ကြည့်ဖို့လည်းမလိုဘူးအပြင်ကိုလိုက်ကြည့်ဖို့ကလိုသေးလားမလိုဘူးတဲ့နော်အထက်ကိုလိုက်ကြည့်ခဲ့မယ်ဆိုရင်အထက်ဘက်သို့စိတ်ဓာတ်တွေပြောင်းလဲသွားမယ် အပြင်ကိုလိုက်ကြည့်ခဲ့ရင်အပြင်ဘက်သို့စိတ်ဓာတ်တွေပြောင်းလဲသွားမယ်စိတ်ဓာတ်တွေကပြောင်းလဲနေရင်ဆုရှာတဲ့တမာရိတခုဘယ်တော့မှမဖြစ်နိုင်ဘူးဆိုပြီးတော့ပရိသတ်မိရမဲ့ပါဠိတော်မှာဟောကြားထားပါတယ်ဒါကြောင့်ဝင်လေထွက်လေကိုအထက်ဘက်အတွင်းဘက်ကိုလိုက်ကြည့်ဖို့လဲမလိုဘူးအပြင်ဘက်ကိုလိုက်ကြည့်ဖို့လဲမလိုဘူးထိမှုထင်ရှားတဲ့နေရာကစောင့်ပြီးထိယုံတက်တက်ကိုလဲမကြည့်နဲ့ထ
အဲလိုရှုလိုက်တဲ့အပိုင်းမှာဝင်လေထွက်လေအာယုံပေါ်၌ဘာဝနာစိတ်ကငြိမ်ဝှက်စွာကပ်ပြီးတည်လာပြီဆိုရင်တော့ထိုတည်ကြည်နေတဲ့သမာဓိကိုခိုင်ခန့်သွားအောင်ဆက်လက်ပြီးထူထောင်ရတယ်။သွားရင်လည်းဝင်လေထွက်လေကိုရှုရက်ရင်လည်းဝင်လေထွက်လေကိုရှုထိုင်ရင်လည်းဝင်လေထွက်လေကိုရှုအိပ်ရင်လည်းဝင်လေထွက်လေကိုရှုအိပ်မျောနေတဲ့အချိန်ခါကလွယ်ရင်နိုးနေတဲ့အချိန်ခါကလအလုံးမြည်သည့်အရိယာဘုရားမှာမဆိုးအရိယာဘုတ်တိုင်းအရိယာဘုတ်တိုင်းမှာဒီဝင်လေထွက်လေကိုပဲစုစုဆိုင်ဆိုင်ရှုနေဖို့လိုအပ်ပါတယ်။အဲဒီလိုရှုလိုက်မယ်ဆိုလို့ရှိရင်တော့သမာဓိကတဖြည်းဖြည်းအရှင်အဝါအကောင်းလာပြီးတော့ကြာမြင့်စွာတည်တတ်နိုင်တဲ့သဘောတစ်ခုပေါ်လာပါလိမ့်မယ်။တဏှာကြီးလောက်ညီဝဆွမ်းကပ်ပြီးတည်လာပြီးဆိုရင်ရေပုံရအဖြစ်ဝင်လေထွက်လေသည်တိမ်မွေ့သွားတတ်ပါတယ်။အကယ်၍တဏှာကြီးတဏှာကြီးခွဲလောက်နှစ်နာရီလောက်အထိဝင်လေထွက်လေအာယုံ၌ဘာဝနာစိတ်ကညီဝတ်စွာကပ်ပြီးတည်နေတော်လဲဝင်လေထွက်လေကမသိမ့်ဝေးခဲ့ဘူးဆိုရင်ဘာလုပ်ရမလဲဒီဝင်လေထွက်လေလေးကိုသိမ့်ဝေးစေရမယ်ဆိုတဲ့ဥတည်ချက်ဖြင့်အသက်ရှူပါအဲဒီလိုဥတည်ချက်ဖြင့်အသက်ရှူစေလိုတဲ့ဆန္ဒဓာတ်ဘုရားရှင်မှာရှိတဲ့အတွက်ဘုရားရှင်ကဘာဟောတယ်လဲပတ္တံဗယံကာယသင်္ခါရံအတ္တသိတ္တမိတိသိခတိပတ္တံဗယံကာယသင်္ခါရံပတ္တသိတ္တမိတိသိခတိကာယသင်္ခါရံယုံရင်ကြံတန်နေတဲ့ကာယသင်္ခါရဟုခေါ်ဆိုအပ်တဲ့ဝင်လေထွက်လေကိုပတ္တံဗယံပတ္တံဗယံတော်ငြိမ့်စေလျက်အတ္တသိတ္တမိဝင်သက်လေကိုဖြစ်စေအပ်ဣတိဤသောသိခတိကျင့်၏ကာယသင်္ခါရံယုံရင်ကြံတန်တဲ့ကာယသင်္ခါရဟုခေါ်ဆိုအပ်တဲ့ဝင်သက်လေကိုပတ္တံဗယပတ္တံဗယံတော်ငြိမ့်စေလျက်အတ္တသိတ္တမိဝင်သက်လေကိုဖြစ်เสียဤတိဤသောသိခတိကျင့်၏ကာယသင်္ခါရံယုံရင်ကြံတန်တဲ့ကာယသင်္ခါရဟုခေါ်ဆိုအပ်တဲ့ထွက်သက်လေကိုပတ္တံဗယပတ္တံဗယံတော်ငြိမ့်စေလျက်ပတ္တသိတ္တမိထွက်သက်လေကိုဖြစ်เสียဤတိဤသောသိခတိကျင့်၏ဝင်သက်လေထွက်သက်လေလေးကိုငြိမ့်သက်စေရမယ်ငြိမ့်စေရမယ်လို့ဒီလိုနှလုံးပိုက်ပြီးတော့ဝင်လေထွက်လေအာယုံ၌ဘာဝနာစိတ်ကိုညီဝတ်စွာကပ်ပြီးတည်နေအောင်ကျင့်ပါလို့ဒီလိုဘုရားရှင်ကညွှန်ကြားထားတယ်။အဲ့ဒီညွှန်ကြားချက်အရဝင်လေထွက်လေကိုသိမ့်မွေ့သွားအောင်ဆိုပြီးတော့တက်တက်ပြုတ်ပြင်ပြီးဖြည်းဖြည်းလေးတော့အသက်မရှူပါနဲ့။ပုံမှန်ရှူမြဲအတိုင်းသာရှူပါအကြိမ်ပြုတ်ပြင်းပြီးရှူလိုက်ခရင်ပြုတ်ပြင်းမှုဝိရိယကလွန်ကဲသွားတဲ့အတွက်ပြန့်လွင့်မှုဥဒိစ္စတရားကဝင်လာတဲ့အခါသမာဓိကလျှော့ကျသွားတတ်ပါတယ်။ငြိမ်သက်နေတဲ့သမာဓိသည်လျှော့ကျသွားပြီဆိုလို့ရှိရင်တရားရှိဆက်ပြီးအထုပ်ဖို့အလွန်ခက်သွားလိမ့်မယ်နော်။ဒါကြောင့်ပုံမှန်သဘာဝအတိုင်းရှူမြဲသာရှူနေပါ။အသက်ရှူနေရင်လည်းအစအဆုံးထောက်လျှောက်သိပါ။အသက်ရှူမြန်ရင်လည်းအစအဆုံးထောက်လျှောက်သိပါ။အဲ့ဒီသိမ်မွေ့စီရမယ်ဆိုတဲ့ရည်ရွယ်ချက်ဖြင့်အဲ့ဒီလိုဝင်လေထွက်လေမှာအစအဆုံးအကုန်လုံးကိုထင်ထင်ရှားရှားသိအောင်ကြိုးစားလိုက်တဲ့အခါလေကသိမ်မွေ့သွားပြီသိမ်မွေ့ပြီဆိုလို့ရှိရင်လေသိမ်မွေ့နေတဲ့လေလေးကအသက်ရှူနှေးတဲ့နှေးပြီးသိမ်မွေ့တာလည်းရှိမယ်မြန်ပြီးသိမ်မွေ့တာလည်းရှိမယ်အဲ့ဒီလိုရှိခဲ့မယ်ဆိုရင်ဘာလုပ်မလဲအသက်ရှူနှေးရင်လေသိမ်မွေ့တဲ့လေလေးမှာအစအဆုံးတောက်လျှောက်သိအောင်ရှူပါအသက်ရှူမြန်ခဲ့ပဲဆိုရင်လည်းသိမ့်မွေ့နေတဲ့လေးလေးမှအစာဆုံးထောက်လျှောက်သိအောင်ရှူပါဒီလိုဆိုလို့ရှိရင်တော့အရှင်ရဲ့အတူရဲ့အစလည်းအဆုံးရဲ့ မိမွေးမှုရယ်ဆိုပြီး၄၀လုံးသည်နောက်ဆုံးရောက်သွားတဲ့အခါတဆင်းနဲ့ဖြစ်မသွားဘူးလားဖြစ်သွားပြီနော်အဲ့ဒီလိုတဆင်းနဲ့ဖြစ်သွားတဲ့အချိန်ကမှာအသက်ရှူနှေးခြင်းလဲနှေးပါစေမြန်ခြင်းလဲမြန်ပါစေမိမွေးနေတဲ့အစံအဆုံးလေလေးကိုတောက်လျှောက်သိအောင်သားရှုနေပါဘာဝနာစိတ်ကတိမ်မွေးတဲ့ဒီလေလေးမှငြိမ်းနေအောင်ကတ်ထားပါတဏှာကြီးတဏှာကြီးစက်သည်ဖြစ်ငြိမ်သက်စွာတည်လာပြီဆိုလို့ရှိရင်တော့ဘာဖြစ်မလဲထိုချင်းခါမှာနမိတ်စပြီးပေါ်တတ်ပါတယ်နမိတ်ကလည်းဘာဝနာတင်ညာရဲ့ကွဲပြားမှုအပေါ်အခြေတည်ပြီးတော့ပုံစံအမျိုးမျိုးအယောင်အမျိုးမျိုးပုံတရံအမျိုးမျိုးတော့ပေါ်တတ်ပါတယ်သို့တော့ယောဂီကဒီအပိုင်းမှာဘယ်လိုနမိတ်မျိုးပေါ်ရင်ကောင်းမလဲဘယ်လိုနမိတ်မျိုးပေါ်ရင်ကောင်းမလဲဆိုတဲ့ဒီအတွေးအခေါ်အမှတ်တင်ညာလေးတွေကိုဖြောက်ဖြဲ့ပြစ်နိုင်ဖို့လိုအပ်ပါတယ်ဝင်လေထွက်လေအာယုံပေါ်မှာဘာဝနာစိတ်ကညီဝဆွာကပ်ပြီးဒီနေ့အောင်သာကြိုးစားဖို့လိုတယ်။ဘယ်လိုအယောင်အဆင်းဘယ်လိုပုံသဏ္ဍာန်ဖြစ်ပါစေဆိုတဲ့အတွေးခေါ်တွေကများလာပြီဆိုလို့ရှိရင်အဲ့ဒီတွေးခေါ်မှုတွေကဘာဝနာအာယုံဖြစ်တဲ့ဝင်လေထွက်လေအာယုံကနေစိတ်ဓာတ်ကအပြင်ဘက်ကိုပြန့်လွင့်သွားခြင်းဖြစ်တယ်။စိတ်ဓာတ်ဒီအပြင်ဘက်ကိုပြန့်လွင့်သွားပြီဆိုလို့ရှိရင်တော့သမာဓိကဆုရှားမှုမရှိတော့ဘူး။သမားဒီဆုရမှုမရှိဘူးဆိုရင်ဒီနမိတ်ဒီပေါ်ရင်လည်းချက်ချင်းပြောက်သွားတတ်တယ်။အရှိခိုင်ကတည်တတ်မှုဘယ်လိုမှမဖြစ်နိုင်ဘူး။ဒါကြောင့်ဘယ်လိုနမိတ်ပေါ်ပါစေဘယ်လိုအယောင်အဆင်းပေါ်ပါစေဆိုတဲ့ဒီအမှတ်တင်ညာလေးတွေကိုဖြောက်ဖြဲ့နိုင်ဖို့လိုအပ်ပါတယ်။ဒီတော့ဝင်လေထွက်လေလေးမှသင်ပွင့်နေတဲ့ဝင်လေထွက်လေလေးမှအစာအဆုံးအကုန်လုံးကိုချင်းရှားရှားသိအောင်သာရှုပါ။အဲဒီလိုရှုတဲ့အပိုင်းမှာယောဂီတွေကိုဘုန်းကြီးနေနဲ့ထပ်ပြီးသတိပေးခြင်းသေးတယ်။တချို့ယောဂီတွေလာလာလျှောက်လို့ဘုန်းကြီးကကြားထားတာစကားလေးတစ်ခုရှိတယ်အဲ့ဒီအပိုင်းမှာနမိတ်ကလည်းမပေါ့တော့စိတ်ကလေးကလည်းငြိမ်းတော့နေပြီအဲ့ဒီခါမှာဝိတဝိဇ္ဇာရပိဋိဒုက္ခဧကခရခရဇိုင်းကားတွေကိုဆင်ញင်တယ်ဝိတဝိဇ္ဇာရတွေကိုဖြုတ်တယ်ပိဋိတွေကိုဖြုတ်တယ်ဒုက္ခတွေကိုဖြုတ်တယ်ဥပယကဧကခရရောက်သွားပြီဆိုပြီးလာပြောတယ်ဘယ်နဲ့တော့ဒီကကြီးတွေဟမ်းမကြဘူးလားဟမ်အဆင့်ကကျော်သွားတယ်နော်လေကတိတွေကလွှားကနေဆိုပြီးတော့လေကတိကိုကျော်တက်လိုက်တဲ့အခါကျတော့ပုံကြပါဦးမလားမကြတော့ဒီအာနာပါနကမ္မဋ္ဌာန်းကနမိတ်ကိုနမိတ်ဆိုတာကတော့ဒီနေရာမှာဝင်လေထွက်လေကိုအကြောင်းပြုပြီးတော့ဖြစ်ပေါ်လာတဲ့အမှန်အတားလေးတွေပဲဒီအမှန်အတားလေးတွေကိုနမိတ်လို့ဘာကြောင့်ခေါ်တယ်လဲလို့မေးရင်တော့အာနာပါနတတိသမာဓိဖြစ်ဖို့ရအတွက်အာရမဏပစ္စယတတိဖြစ်ကျေစုပြုမိနေတဲ့အကြောင်းတရားတွေဖြစ်လို့သူတို့ကိုနမိတ်လို့ဒီလိုခေါ်ပါတယ်အဲ့ဒါကြောင့်ဒီနေရာမှာဇိုင်းကားတွေဆင်ញင်ဖို့အပိုင်းလည်းမဟုတ်သေးပါဘူးเนาะဘာလို့ရမလဲလို့မေးတော့ဒီဝင်လေထွက်လေပေါ်မှာပဲဘာဝနာစိတ်ကိုညင်ဝတ်စွာကပ်ပြီးဒီနေအောင်ကြိုးစားရမယ့်အပိုင်းဖြစ်တယ်အဲ့ဒီလိုကြိုးစားလိုက်တဲ့အပိုင်းမှာလေကတိမ်မွေ့သွားရင်တိမ်မွေ့နေတဲ့လေလေးမှာအစာဆုံးအကုန်လုံးချင်းရှားရှားသိအောင်တတိကိုကတ်ထားရတယ်အဲ့ဒီလိုကတ်ထားရကနေပြီးတော့တချို့တတိကအံပြော့သွားပြီဆိုလို့ရှိရင်တော့ဘာဖြစ်တတ်တယ်လဲဝင်လေထွက်လေကပျောက်ပျောက်ပြီးသွားတတ်တယ်ရောက်သွားပြီဆိုလို့ရှိရင်ကဝင်လေထွက်လေမထင်ရှားတော့ဘူးဆိုပြီးတော့ကမ္မထံကိုဖြစ်လိုက်ပြောထိုင်နေအရိယာပုဂ္ဂိုလ်ဖြစ်လိုက်မယ်ကမ္မထံကိုနှလုံးမသွင်းဘဲနဲ့အပြင်အာယုံဘက်တွေကိုနှလုံးသွင်းပြီးတော့ထထွက်လိုက်မယ်ဆိုရင်သမာဓိပြတ်သွားပြီနောက်တစ်ခါပြန်ထိုင်မြန်နေပြန်ထိုင်လိုက်ရင်လေဒီနေရာငြိမ်သွားပြီဆိုလို့ရှိရင်တတိကအပြောက်ခဲ့မယ်ဆိုရင်ဝင်လေထွက်လေကပျောက်သွားပြန်တယ်ပျောက်သွားပြီဆိုရင်ကကမ္မထံမထင်ရှားတော့ဘူးဆိုထပြန်တယ်ဒီလိုဆိုတော့ထိုင်နေထိုင်နေငြိမ်လာတိုင်းငြိမ်လာတိုင်းဝင်လေထွက်လေကလည်းပျောက်ပျောက်ပြီးနေမယ်ထထပြီးသွားမယ်ဆိုရင်ကမ္မထန်းဒီရှေ့တိုးတက်မှုမရှိဘဲကမ္မထန်းတွေကအသည့်အသည့်သာဖြစ်နေမယ်အရင်လိုဖြစ်ခဲ့မယ်ဆိုလို့ရှိရင်ကမ္မထန်းရဲ့တိုးတက်မှုရှိပါဦးမလားမရှိနိုင်တော့ဘူးဒါကြောင့်ဒီနေရာမှာအသက်မရှူတာတော့မဟုတ်ပါဘူးအသက်ကရှူနေတယ်အသက်မရှူတဲ့ပုဂ္ဂိုလ်က9ဦးလောက်ရှိပါတယ်နော်ဒီတဲ့ပုဂ္ဂိုလ်အသက်မရှူဘူးယင်းနေတဲ့ပုဂ္ဂိုလ်အသက်မရှူဘူးအမိဝမ်းနဲ့ရှိတဲ့ပုဂ္ဂိုလ်အသက်မရှူဘူးမိမျောနေတဲ့ပုဂ္ဂိုလ်အသက်မရှူဘူးတဲ့နောက်တစ်ခုသရုတ်တဇံဝင်စားတဲ့ပုဂ္ဂိုလ်အသက်မရှူဘူးမြန်မာရီအသက်မရှူဘူးဏိရောဓသမဘဝင်စားတဲ့ပုဂ္ဂိုလ်အသက်မရှူဘူးပေါင်းလိုက်တော့ဘယ်နှဦးလဲ9ဦးပဲရှိတယ်အဲ့ဒီ9ဦးထဲမှာငါပါပါဘူးလို့မိမိကိုယ်ကိုမိမိဆုံးမှာပါနော်ငါဟာအသက်ရှူနေတဲ့အသက်ရှူပါလျက်နဲ့မတည်ခြင်းဒီငါရဲ့တတိအပျော်မှုသံသေဉာဏ်ဤအပျော်မှုကြောင့်သာဖြစ်တယ်တတိဆိုတာကဒီဝင်လေထွက်လေကိုအမှတ်ရမှုသံသေဉာဏ်ဆိုတာကဝင်လေထွက်လေသိမ့်ဝင်နေတဲ့လေးလေးကိုကိုယ်ကပြပြသိမှု ဒီတိသံပဇဉ်ညာတွေကအပြောင်းနေတဲ့အတွက်ကြောင့်ဝင်လေထွက်လေအာယုံကငါသိသိလို့မရချင်းတာဖြစ်တယ်လို့ဒီလိုနှလုံးပိုက်ပြီးတော့မူလရှုတဲ့ထိနေတဲ့နေရာလေးကနေစောင့်တာကြည့်နေပါစောင့်ကြည့်နေရင်အလွန်သိမ်မွေ့တဲ့လေးလေးပေါ်လာမယ်အာကောင်းတဲ့တတိအာကောင်းတဲ့သံပဇဉ်ညာဒီနေရာမှာလိုအပ်တဲ့အချိန်အခါဖြစ်ပါတယ်မြတ်စွာဘုရားကလည်းမုဋ္ဌတတိတအတ္တပဇာနတတတိလက်လွတ်နေတဲ့ပုဂ္ဂိုလ်သံပဇဉ်ညာမရှိတဲ့ပုဂ္ဂိုလ်ကငါပြဒီအာနာပါနတတိသမာဓိဘာဝနာကမ္မထံကိုမဟောပါဘူးလို့ဒီလိုအတိအကျဟောထားတယ်။ဒီနေရာမှာတတိသံပဇဉ်ညာနေအကောင်းဖို့လိုအပ်တဲ့အချိန်အခါဖြစ်တယ်။အဲဒီလိုအချိန်အခါမျိုးမှာဒီဝင်လေတွက်လေးကမထင်ရှားတော့ထင်ရှားအောင်ဆိုပြီးတော့တက်တက်ပြင်းပြင်းသွားပြီးရှုခဲ့မယ်ဆိုရင်လည်းသမာဓိအလျှော့ကျသွားတတ်ပါတယ်။ဒါကြောင့်ဒီနေရာမှာအသက်ပြင်းပြင်းရှုရမလား။မရှုရဘူး။ဘယ်လိုရှုရမလဲ။ပုံမှန်ရှုမြဲအတိုင်းသာရှုနေပါတဲ့နော်အလွန်သိမ်မွေ့နေတဲ့အကလေးတစ်ချောင်းကိုအလိုရှိခဲ့ရင်ဒီအနဖာကိုထွင်းမဲ့စုသည်ပုံပြီးသိမ်မွေ့တဲ့အတချောင်းဖြစ်ဖို့တော့မလိုဘူးလားမလိုအပ်နေတယ်အလွန်သိမ်မွေ့တဲ့လေးမှာအလွန်အကောင်းနေတဲ့တတိနဲ့သံပဇဉ်ညာကလိုအပ်နေတဲ့အချိန်အခါဖြစ်ပါတယ်တတိသံပဇဉ်ညာအကောင်းကောင်းဖြစ်ထင်ဝင်လေတွက်လေအာယုံနဲ့ဘာဝနာစိတ်ကိုညင်ရစွာကပ်ပြီးဤနေအောင်ကြိုးစားခဲ့မယ်ဆိုရင်မကြမီအချိန်ကာလအတွင်းမှာပဲနမိတ်ကစပြီးပေါ်လာတတ်ပါတယ်။နမိတ်ပေါ်တော့မဲ့အမှအသားတစ်ခုဖြစ်ပါတယ်။အဲဒီလိုနမိတ်ကပေါ်စမှလည်းမခင်ခန့်တတ်တဲ့သဘောရှိတယ်။သို့တော့ဒီနေရာမှာပုဂ္ဂိုလ်တို့ရဲ့ပါရမီနဲ့လက်ကျင့်မှုအပေါ်အခြေတည်ပြီးတော့နမိတ်တွေကပုံသဏ္ဍာန်အမျိုးမျိုးတော့ပြောင်းနေတတ်တယ်။တချို့ကနာသီးပြားမှတပေတထွာခန့်လောက်ကွာနေတဲ့နေရာမှာစပြီးဒီနမိတ်ပေါ်ခြင်းနဲ့ပေါ်တတ်တယ်။တချို့ကနှစ်ဖူးမှပေါ်တတ်တယ်။တချို့ကမျက်လုံးမှလာပေါ်တယ်တချို့ကလည်းလေလေးလုံးအကွာလုံးမှပေါ်တဲ့စသည်ဖြင့်အမျိုးမျိုးပြောတတ်ကြတယ်။အဲ့ဒီအချိန်ခါမှာနှာသေးပြားနဲ့ကြွာနေတဲ့နမိတ်မှန်ခဲ့ရင်လှမ်းပြီးကြည့်ရမလားမကြည့်ရဘူးလား။မကြည့်ပါနဲ့။ဘာကြောင့်လဲ။ဖုဒ္ဓဖုဒ္ဓောကတိပဏ္ဍတတိယထပိတဝါဘဝင်တတ္တိဝဘာဝနာတံပိစတိ။ဝင်လေတွက်လေလေးထိတိသွားတဲ့နေရာမှာတတိကပြီးရှုဘသုံးသပါမှအာနာပါနတတိသမာဓိဘာဝနာကမ္မထံတိပြီးစီပြည့်စုံနိုင်ပါれလို့ဒီလိုဝိသုဒ္ဓိမေအထက်ခရကအလွန်တင့်ကြတဲ့စီကံသမ္မာချက်တစ်ခုကိုရေးသားတင်ပြထားပါれ။ဒါကြောင့်ဒီစီကံသမ္မာချက်ကိုဘုန်းကြီးတို့ကြော်လွန်လွန်မြောက်ပြီးတော့ကျင့်ကြည့်ပါ။ဘယ်လိုမှသမာဓိကိုရှေ့တစ်ဆင့်တက်ပြီးတိုးပြီးထူထောင်မယ်ဆိုရင်အောင်မြင်မှုဘယ်လိုမှမရနိုင်ဘူး။ဒါကြောင့်သမာဓိကိုထူထောင်နေတဲ့အပိုင်းလေးမှာဝင်လေတွက်လေထိသွားတဲ့နေရာကိုလှုပ်ပြီးတော့နမိတ်နောက်ကိုလိုက်ကြည့်ရမလားမကြည့်ရဘူးလား။မကြည့်ရဘူး။နမိတ်ကဝေးကွာနေရင်နမိတ်ကိုမကြည့်ခင်ဘာသာကြည့်ရမလဲ။နာသီးပြာသွတ်မှုအထက်နှုတ်ခမ်းမှာထိနေတဲ့လေကိုသာဆုဆက်ပြီးရှုနေပါ။ရှုခဲ့ရင်တော့မြတ်သောအဖြစ်ဝေးကွာနေတဲ့နမိတ်ကလည်းနာသီးပြာမှာလာပြီးကတ်နေတတ်ပါတယ်။သွတ်မှုအထက်နှုတ်ခမ်းမှာလာပြီးတော့ကတ်နေတတ်တယ်။လေနဲ့နမိတ်နဲ့တသားတည်းဖြစ်သွားတတ်ပါတယ်။ဒါကနမိတ်ဝေးကွာခဲ့ရင်ပြောတာပါ။သို့တော့တချို့တချို့ယောဂီများကတော့လေကိုပဲဆုဆက်ပြီးရှုနေတော့ဘာကုမကယုမဆိုင်တဲ့အတွက်တဖြည်းဖြည်းလေလေးကနေပြီးတော့နမိတ်အသွင်ပြောင်းသွားတာကိုသူတို့သိကြတယ်။နှကောင်းနဲ့ကမိကိုယ်တန်းလေးပုံတရံကဲ့သို့အတန်းလိုက်ကလေးထွက်ထွက်နေတာကိုသူကတွေ့တယ်။အဲလိုတွေ့လိုက်တဲ့အချိန်ကမှလေကိုပေါ်စားမှမခင်ခန့်တတ်တဲ့သဘောရှိခြင်းကြောင့်နမိတ်ကိုမကြည့်သေးပဲမူလရှုမြတ်ဖြစ်တဲ့ဝင်လေထွက်လေကိုပဲဆုဆက်ပြီးရှုခဲ့မယ်ဆိုရင်လေနဲ့နမိတ်နဲ့တသားတည်းဖြစ်သွားတတ်ပါတယ်။အဲ့ဒီလိုလေနဲ့နမိတ်နဲ့တသားတည်းဖြစ်သွားပြီဆိုရင်တော့လေဒီပင်နမိတ်နမိတ်ဒီပင်လေဖြစ်ပြီဆိုလို့ရှိရင်တော့ထုပ်ပုဂ္ဂိုလ်ကနမိတ်ကလည်းခံပြီဆိုရင်တော့စိတ်ဒီအလိုလိုနမိတ်မှာပြည့်ပြီးကပ်နေတတ်တယ်ကပ်နေတတ်တဲ့အတွက်ထိုခါမှာထုပ်ပုဂ္ဂိုလ်ကဒီနမိတ်ကိုပဲစိုက်ပြီးရှုဖို့လိုတယ်နမိတ်ကိုစိုက်ရှုနေပြီဆိုလို့ရှိရင်တော့လေကိုပြန်မကြည့်ပါနဲ့အကယ်၍ဒီနမိတ်မှာစိတ်ကကပ်မသွားဘူးလေမှာပဲစိတ်ကကပ်နေတယ်ဆိုရင်ပေါ့နမိတ်ကလည်းခံနေပြီဆိုရင်တော့နမိတ်ကိုပြောင်းပြီးတော့စိတ်ကကပ်ကြည့်ပါကကြည်လိုက်တဲ့အချိန်ခါမှာနမိတ်ပေါ်မှာဘာဝနာစိတ်ကတဏှာကြီးတဏှာကြီးဆက်တဲ့ဖြင့်ညီဝတ်စွာကပ်ပြီးတီလာပြီဆိုရင်တော့ထိုအချိန်ခါမှာမိကိုယ်ရောင်အစ်စ်ကနေပြီးတော့ဝါကွန်းဆိုင်ကဲ့သို့ဆွဆွဖြူနေတဲ့အစ်စ်ပဲကုသွားမယ်ဝါစုကန်းဆိုင်ကဲ့သို့ဆွဆွဖြူနေတဲ့နမိတ်ကိုတော့ဥက္ကဟနမိတ်လို့ခေါ်ပါတယ်မိကိုယ်ရောင်ကဲ့သို့ညစ်ထက်ထက်ဖြစ်နေတဲ့နမိတ်ကိုတော့ပရိက္ခမနမိတ်လို့ခေါ်တယ်ပရိက္ခမနမိတ်ကနေဥက္ကနမိတ်အစ်စ်အထိကုသွားပြီဆိုလို့ရှိရင်တော့သူဆွဆွဖြူနေတဲ့နမိတ်မှာဒါကအဖြူရောင်ပဲဒါကအဝါရောင်ပဲဒါကအနီရောင်ပဲစသဖြင့်သွားတာနှလုံးမသွင်းနဲ့နော်ဒီနေရာမှာသူကအရောင်အစင်းကိုလည်းနှလုံးမသွင်းပါနဲ့ တဘာဝလက္ခဏာတံမြညာလက္ခဏာတွေကိုလည်းနှလုံးမသွင်းပါနဲ့ဆိုပြီးတော့ဝိတ္တုတိမေအထက်ကရကတတိပေးထားပါတယ်မာကျန်လေးပြောချောဘယောစီဝစီပူအင်းထောက်တွင်းဆိုတဲ့ပူအင်းထောက်တွင်းဆိုတဲ့တန်ကြီးလေးပါတို့ရဲ့တဘာဝလက္ခဏာတွေကိုလည်းသွားနှလုံးမသွင်းနဲ့ဝင်လေးဖြစ်ဖြစ်အနိစ္စထွက်လေးဖြစ်ဖြစ်အနိစ္စဆိုပြီးဒီလိုတံမြညာလက္ခဏာကိုလည်းသွားပြီးနှလုံးမသွင်းနဲ့အယောင်အစင်းတွေကိုလည်းသွားပြီးနှလုံးမသွင်းပါနဲ့ဘာကောသာနှလုံးသွင်းရမလဲဒီနမိတ်ကိုဝင်လေထွက်လေဆိုတဲ့အမှတ်တင်ညာနဲ့သာနှလုံးသွင်းနေပါနောက်တနည်းပြောမယ်ဆိုလို့ရှိရင်တော့ယင်ပြည့်နေတဲ့ဖန်ခွဲထဲမှာကြောက်ခဲလေးတစ်လုံးကိုထည့်ပြီးတော့နှစ်ထားလိုက်တယ်လို့ပဲယင်ပြည့်တာနဲ့ယင်ပြည့်တဲ့ဖန်ခွဲနဲ့တူနေတဲ့ဒီနမိတ်ထဲမှာကြောက်ခဲနဲ့တူတဲ့စိတ်ကလေးကိုနှစ်တန်ထားလိုက်ပါဘာမှမဆန်းစစ်နဲ့ဘာမှမဝေဖန်နဲ့ဖြူသလားဝါသလားနေသလားပြာသလားလို့လည်းမဆန်းစစ်နဲ့ဘလောက်ကြီးတယ်လဲဘလောက်သေးတယ်လဲလည်းမဆန်းစစ်နဲ့ဘလောက်ရှည်တယ်လဲဘလောက်တူတယ်လဲလည်းမဆန်းစစ်နဲ့ဝင်လေထွက်လေဝင်လေထွက်လေကိုအာယုံ